Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ28ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့သူအောက်လွတ်တော်အမတ် John Lewis ရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်နှုတ်ဆက်ကားရဝပြုနိုင်ဖို့အတွက် Washington မြို့တော်ကလွှတ်တော်အစားအုပ်မှထားရှိမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအသက်80မှာမုန်းချိုအိတ်ကင်ဆာနဲ့ကွယ်လွန်သွားခဲ့တဲ့အမတ် Lewis ရဲ့ရုပ်အလောင်းကို Capitol Hill အစားအုပ်မှဒီကနေ့နဲ့အင်္ဂါနေ့နှစ်ရက်ထားရှိမှာပါ။COVID-19 ကပ်ရောဂါဖြစ်နေချိန်မှာသူ့ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦအရှိဘက်ခြံကလေကားထည့်အပေါ်ဆုံးမှထားရှိမှဖြစ်တဲ့အတွက်အများပြည်သူတွေအနေနဲ့လူချင်းခက်ခွက်ခွာနေကြရမယ့်စည်းကမ်းချက်တွေအတိုင်းအဆောက်အဦအပြင်မှာလာရောက်နှုတ်ဆက်နိုင်ကြမှာပါ။လာသူတိုင်းနှာခေါင်းစည်းအကာဝတ်ကြဖို့လည်းလိုပါတဲ့နောက်ဆုံးဇာပနာအခမ်းအနားကိုတော့ကြာသာပြေးနေကြရင်ကျင်းပမှာဖြစ်ပါတယ်။ဒီနေ့ကနေ့ကတော့သူ့ရဲ့မွေးရဖြစ်တဲ့ Alabama ပြည်နယ် Montgomery မြို့မှာနှုတ်ဆက်ကားဝပြုပွဲကျင်းပပါရတဲ့1965ခုနှစ်တုန်းကနိုင်ငံသားအခွင့်အရေးတောင်းဆိုဆန္ဒပြပွဲမှာသူအပါအဝင်ဆန္ဒပြသူတွေကိုရဲတွေရိုက်နှက်ခဲ့တဲ့ဆယ်မာမျိုးကအက်ဒမန်ပက်တစ်တရားပေါ်ကိုလွှတ်တော်အမတ်ဂျွန်လူးဝစ်ရဲ့အလောင်းကိုမြင်းလဲနဲ့ဖျက်ဆီးသေဆောင်ခဲ့ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းချန်တူးမျိုးကအမေရိကန်ကောင်စက်ဝန်ချုပ်ရုံးကိုတရုတ်ကထိန်းချုပ်လိုက်ပြီလို့ပြောပါရတယ်။တရုတ်အစိုးရကပြောထားတဲ့အတိုင်းဒေသဆန်တော်ချိန်မနေ့10နာရီမှာကောင်စုဝန်ချုပ်ယုံပိတ်ခဲ့သောတရုတ်နိုင်ငံသားဌာနကခြေညာပါရယ်လွှင့်ထူထားတဲ့အမေရိကန်အလံချပြီးမိနစ်ပိုင်းအကြာမှာပဲတရုတ်တာဝန်ရှိသူတစ်ဖွဲ့အဆောက်အဦတွေကိုဝင်ရောက်ထိန်းချုပ်ခဲ့ပါရယ်အမေရိကန်ပြည်ထောင်စုတက္ကဆက်ပြည်နယ်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စုဝန်ချုပ်ယုံကိုအမေရိကန်အစိုးရကပိတ်ခတ်လိုက်တဲ့အပေါ်မှာတရုတ်ကလက်တုံ့ပြန်တဲ့အနေနဲ့ချန်တူးမြို့မှာရှိတဲ့အမေရိကန်ကောင်စုဝန်ချုပ်ယုံကိုပိတ်ဖို့တောက်ကြနေတော့ကအမိန်ပေးခဲ့တာပါကောင်စုဝန်ချုပ်ယုံအစအဦးတဝိုက်လုံခြုံရေးတွေချထားတဲ့ကြားကပဲတရုတ်လိုလားသူတချို့ဆန္ဒပြခဲ့ပါတယ်တရုတ်ပြည်သူတွေနဲ့တရုတ်ကွန်မြူနတီပါတီအတွန်းရှိပါစေလို့အော်ဟစ်ဆန္ဒပြခဲ့တာပါသူတို့ကိုလုံခြုံရေးတွေကအဝေးကိုဆွဲခေါ်နှင်ထုတ်ခဲ့ပါတယ်1985ခုနှစ်ထဲကဖွင့်လှစ်ခဲ့တဲ့အမေရိကန်ကောင်စုဝန်ချုပ်ယုံပိတ်လိုက်ပြီးတဲ့နောက်အစအဦးအဝင်ကိုတရုတ်လုံခြုံရေးတွေကအတားအဆီးတွေနဲ့ကာယံခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာအပန်းဖြေပင်လယ်ကမ်းခြေတွေရှိတဲ့တနန်းကမ်းရိုးတန်းမြို့တစ်ဝိုက်မှာကိုဗစ် -19 အဖြစ်ပြုလူနာတော်တော်များများတွေ့ရှိခဲ့ပြီးတဲ့နောက်ဒေသထဲမှာရှိတဲ့လူပေါင်း 7,000 လောက်ကိုဘေးကင်းရာရွှေ့ပြောင်းပေးနေပါတယ်။ပြည်တွင်းထီးသွားဧည့်သည်အများစုဖြစ်တဲ့လူ 7,000 လောက်ကိုဘေးကင်းရာပြောင်းရွှေ့ဖို့အတွက်အနည်းဆုံး4ရက်လောက်ကြာနိုင်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဗီယက်နမ်နိုင်ငံမှာဧပြီလရဲကဆိုရင်ပထမဆုံးလူမှုအတိုင်းဝိုင်းကြားကူးစက်မှုရှိနေတယ်လို့စနေနေ့တုန်းကအတည်ပြုခဲ့ပြီးတဲ့နောက်အာဏာပိုင်တွေကသတင်းနဲ့စောင့်ကြည့်နေကြတာပါတနင်္ဂနွေနေ့မှာလည်းနောက်ထပ်အတည်ပြုလူနာ3ယောက်တွေ့ခဲ့ပြီးအလုံးကဒနန်းမြို့တစ်ဝိုက်ကဖြစ်ကြပါတယ်ဒနန်းကနေပြန်သွားကြသူတွေအနေနဲ့ကိုယ်နေရရောက်ရင်နေအိမ်မှာ14ရက်တီးကြာခွဲနေကြရမယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းအတည်ပြုလူနာဒီကနေ့တနင်္လာနေ့မှာ930ကျော်တွေ့ရှိခဲ့ပြီးသတင်း6ပတ်ထုတ်ပြန်ထားတဲ့လော့ခ်ဒေါင်းအမိန့်ကိုတက်တန်းတိုးနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးပါရယ် COVID-19 အတည်ပြုလူနာကမ္ဘာမှာအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာလည်းတနင်္ဂနွေနေ့တရက်ထဲမှာပဲအတည်ပြုလူနာ9,500ကျော်တွေ့ရှိပြီးသေဆုံးသူ900ကျော်ပါရယ်စုစုပေါင်းအတည်ပြုလူနာကတော့432,000ကျော်နေပါပြီCOVID-19 ကရောဂါကြောင့်ထိခိုက်ခဲ့သူတွေကိုကူညီထောက်ပံ့ရေးဒေါ်လာ1 trillion သုံးဆွဲမဲ့အစီအစဉ်တွေကိုအထက်လွှတ်တော် Republican အမတ်တွေဒီကနေ့ကြေညာမယ်လို့မျှော်လင့်ရပါတယ်။ကရောဂါကြောင့်အလုံးလက်မဲ့ဖြစ်နေသူတန်းနဲ့ချီအတွက်အပတ်စဉ်ဒေါ်လာ600ထောက်ပံ့နေတဲ့ပြည်ထောင်စုအစိုးရရဲ့ပထမထောက်ပံ့ကူညီမှုအစီအစဉ်ကလာမယ့်တောက်ကြနေ့မှာပြီးဆုံးတော့မှာဖြစ်ပါတယ်။ American ပြည်ထောင်စု Hawaii ပြည်နယ်တွေကအဝါဟူ၊ကဝါအီနဲ့နီအီဟိုကျွန်းတွင်နာဖြတ်တန်းသွားတဲ့ Douglas Hurricane မုန်တိုင်းကြောင့်မိုးတီးထန်းစွာရွာပြီးလှိုင်းချနေပါတယ်။ဗ ြည်နယ်မြို့တော်ဟိုနိုလူလူရှိတဲ့အဝါဟူကျွန်းအပါအဝင်ပြည်နယ်တချို့နေရာတွေမှာမိုးရေချိန်15စင်တမီတာလောက်ရွာသွန်းနိုင်တာကြောင့်ရုတ်တရက်ရေကြီးမြေပြိုရာတွေဖြစ်နိုင်တယ်လို့ American Hurricane Center ကသတိပေးထားပါတယ်။ Texas ပြည်နယ်တောင်ပိုင်းမှာလည်းဟာနာ Hurricane ကြောင့်မိုးအကြီးအကျယ်ရွာနေပါတယ်။မက္ကဆီကိုနိုင်ငံမြောက်ပိုင်းဘက်ကိုဥတီသွားနေတဲ့ဟာနာမုန်တိုင်းဟာအပူပိုင်းမုန်တိုင်းအဖြစ်အားလျော့သွားနေပေမဲ့အကြီးအကျယ်မိုးရွာသွန်းမှုတွေကြောင့်ရေကြီးနိုင်တဲ့အန္တရာယ်ရှိနေပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.5 MHz လိုင်းဒိုမီတာ25 kHz 11.83 MHz လိုင်းဒိုမီတာ32 kHz 9335 MHz နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 MHz တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ။မင
်္ဂလာပါရှင်။ကျွန်မများသတင်းအောင်မှာတရင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ပြည်내ပြည်내မှာဆက်လီမျိုးမျိုးပြောင်းဆုံးနေရလို့ယူဆထားတဲ့ရိုဟင်ဂျာဒုက္ခသည်26ယောက်ကိုမလေးရှားနိုင်ငံကကျွန်းတကျွန်းပေါ်မှာအသက်ရှင်ရဲတွေ့ခဲ့တယ်လို့မလေးရှားတာဝန်ရှိသူတူကတင်းနလာနေကပြောပါတယ်။ချွေပြောင်းဝင်ရောက်လာသူရိုဟင်ဂျာတယောက်ကဆက်လီတစ်စီးနဲ့အဲ့ဒီကျွန်းကိုသွားနေရကိုတွေ့ပြီးတဲ့နောက်မှာတာဝန်ရှိသူတွေကဒီသတင်းပတ်ကမှရှာဖွေမှုတွေစပြီးတော့လုံဆောင်ခဲ့တာဖြစ်ပါတယ်။အစပိုင်းတုန်းကတော့သူကဆက်လီမျိုးမျိုးသွားခဲ့တယ်လို့ပြောခဲ့ပေမယ့်နောက်ပိုင်းမှာတော့သူဟာလင်ညာပြောဆိုတာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းတင်းနင်းကိုနေနေနောက်ပိုင်းမှာဂျန်နီရူဟင်ဂျာအားလုံးကိုရှာဖွေတွေ့ရှိခဲ့တာဖြစ်ကြောင်းမလေးရှားကမ်းခြေဆောင်တဲ့အကြီးအကဲမိုဟာမက်ဆူဘေမန်ဆောင်မှ AFP သတင်းကိုပြောပါတယ်။အခုဒီရူဟင်ဂျာဒုက္ခသည်တွေအားလုံးကိုလန်ကာဝီကျွန်းသားကကျွန်းတကျွန်းပေါ်မှာထိမ့်သိမ်းထားကြောင်းနဲ့ကိုရိုနာဗိုင်းရပ်စ်ဆန်တဲ့ဆစ်ဆီမှုတွေပြုလုပ်ပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေစီကိုလွှဲပြောင်းပေးမှဖြစ်ကြောင်းလဲမိုဟာမက်ဆူဘေမန်ဆောင်မှပြောပါတယ်။လူကုန်ကူးသူတွေဟာရိုဟင်ဂျာဒုက္ခသည်တွေကိုလှေကြီးတွေငါးဖမ်းလှေတွေနဲ့ပို့ဆောင်ပေးနေတယ်လို့ယူဆရပြီးရိုဟင်ဂျာတယောက်အပါအဝင်လူမောင်ကိုသမားတွေကိုလည်းတွေ့ထားပြီးဖြစ်လို့တိတ်မကြခင်မှာအဲ့ဒီလူမောင်ကိုသမားတွေကိုဖမ်းဆီးမယ်လို့လည်းသူကပြောပါတယ်။နေရဲစွန်ခွာထွက်ပြေးလာတဲ့ရိုဟင်ဂျာတွေဟာပြည်내ပြည်ကိုဖျက်ပြီးမလေးရှားနိုင်ငံကိုရောက်လာလေးရှိပေမယ့်အခုအခါမလေးရှားအာဏာပိုင်တွေကဗိုင်းရပ်စ်ကူးစက်တဲ့ရန်ကိုတားဆီးဖို့အတွက်အခုလိုဝင်ရောက်လာတာတွေကိုလက်မခံဘဲပိတ်ဆို့ထားတာပါ။မလေးရှားကိုထွက်ပြေးလာသူအများစုဟာလွန်ခဲ့တဲ့3နှစ်ကမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာရောက်ရှိနေသူတွေဖြစ်ပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အာဆာဂျန်ဖဲလင်းနဲ့ကိုင်အဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာသိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမချားပေမယ့်ဒုက္ခသည်တွေကိုပြန်ပြီးတော့စီစဉ်လက်ခံသွားဖို့ပြောဆိုထားပါတယ်ရှင်။အာရှတလောကိုရိုနာဗိုင်းရပ်စ်ဒုတိယနိုင်ရခမှုနဲ့ရင်ဆိုင်နေရပြီးရောဂါထိန်းချုပ်ဖို့စီကံသတ်မှတ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။ဩစတြေးလျမှာနေစဉ်ကူးစက်မှုနှုန်းကျိုးလာနေသလိုဗီယက်နမ်မှာလည်းဌာနမြို့မှာအသွားအလာတွေကိုပြန်ပြီးတော့အကျဉ်းထားပါတယ်။တရုတ်နိုင်ငံမှာမနေ့ကပြည်ရင်းကူးစက်သူ58ယောက်အတည်ပြုခဲ့တဲ့အတွက်မလအစောပိုင်းနောက်ပိုင်းမှာရောဂါကူးစက်မှုနှုန်းအများဆုံးပဲဖြစ်ပါတယ်။မလေးရှားမှာလည်းပြီးခဲ့တဲ့လကအသွားအလာတွေကိုပြန်ဖြေလျှော့ပေးပြီးတဲ့နောက်မှာကူးစက်မှုအသစ်10ယောက်ကျော်တွေ့ခဲ့တဲ့အတွက်အာဏာပိုင်တွေအနေနဲ့ရောဂါထိန်းချုပ်နိုင်ရင်စီးနင်းတွေကိုပြန်ပြီးတော့ချမှတ်ဖို့ကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဂျပန်နိုင်ငံမှာတော့စီးပွားရေးလုပ်ငန်းရှင်တွေကိုယောဂါကာကွယ်ရေးစည်းကမ်းချက်တွေတိုးမြှင့်လှုပ်ဆောင်သွားဖို့နဲ့အလုပ်သမားတွေကိုအချိန်ခွဲပြီးအလုပ်စင်းစေဖို့အစိုးရကတိုက်တွန်းထားပါတယ်။တောင်ကိုရီးယားဘက်ကနေတရားမဝင်ဖျက်ချော်ဝင်လာသူတူဟာကိုရိုနာဗိုင်းရပ်စ်တည်ဆောင်လာနိုင်ခြင်းရှိတယ်ဆိုပြီးမြောက်ကိုရီးယားဘက်ကကြေညာထားတဲ့အပေါ်အဲ့ဒီလူဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့စီးရင်မှမရှိတဲ့အကြောင်းတောင်ကိုရီးယားဘက်ကချီးပလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကနေလူငယ်တဲ့၃နှစ်ကထွက်ပြေးလာသူအသက်24နှစ်အရွယ်အဲ့ဒီအမျိုးသားဟာမြောက်ကိုရီးယားနိုင်ငံဘက်ကိုရေကူးပြီးပြန်လည်ထွက်ပြေးသွားတာဖြစ်နိုင်ကြောင်းတောင်ကိုရီးယားဘက်ကပြောပါရယ်။အဲ့ဒီအမျိုးသားရဲ့အိတ်ကိုရေမြောင်းတစ်ခုနားမှာတွေ့ရှိခဲ့တာကြောင့်သူဟာဂန်ဂါဝါကျွန်းပေါ်ကတန်ဆူးကျူးတွေအောက်ကရေမြောင်းကိုအသုံးပြုပြီးမြောက်ကိုရီးယားဘက်ခြမ်းကိုပြန်လည်ဝင်ရောက်သွားခဲ့တာဖြစ်တယ်လို့လေတောင်ကိုရီးယားစစ်တပ်တောင်ဝင်ရှိသူတွေကတင်းနှင်းလာနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အဲ့ဒီအမျိုးသားဟာ2018ခုနှစ်မှာမြောက်ကိုရီးယားကထွက်ပြေးလာတာဖြစ်ပြီးမကြသေးခင်ကပဲအလုပ်ပြုထားပြီးတော့တခြားသူ့လိုပဲမြောက်ကိုရီးယားဘက်ကထွက်ပြေးလာသူတယောက်ကိုအာဓမပြည့်ချင်မှုနဲ့ဆွဆွဲခံထားရတယ်လို့ဖန်ဝရန်ထုတ်ခံထားရသူဖြစ်တယ်လို့လေတောင်ကိုရီးယားမီဒီယာတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူလို့တန်တရားရှိဖို့ထွက်ပြေးလာသူတူဇူလိုင်လ19ရက်နေ့ကတရားမဝင်နေဆက်ဖြတ်ချော်ပြီးမြောက်ကိုရီးယား များပဲရောက်ရှိလာတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိကြောင်းပထမဆုံးအကြေဝင်ခံပြောကြားခဲ့တာလည်းဖြစ်ပါတယ်။အဲဒီနောက်နယ်စပ်မြို့ဖြစ်တဲ့ကေဆောင်စီတီမြို့ကိုအသွားအလာတွေပိတ်ပင်ပြီးတော့အရေးပေါ်အခြေအနေကြေညာခဲ့တာပါ။တနင်္ဂနွေလုံးမှာဗိုင်းရပ်စ်ကူးစက်မှုမရှိဘူးလို့ကြေညာထားတဲ့မြောက်ကိုရီးယားနိုင်ငံကကာယောဂါရှိတာကိုဝန်ခံမှုအတွက်အခုဖြစ်ရက်ကိုအသုံးချနိုင်တယ်လို့တောင်ကိုရီးယားနိုင်ငံကိုပြစ်တင်ပြောဆိုလာနိုင်တယ်လို့လည်းကြွမ်းကျင်သူတွေကတွက်ဆနေကြပါတယ်ရှင်။ဒီလအစောပိုင်းတုန်းကဖိလစ်ပိုင်သမ္မတဒီတာရီလက်မှတ်ရေးထိုးခဲ့တဲ့အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဥပဒေအပြင်တခြားပြဿနာတွေနဲ့ပတ်သက်လို့ဒီကနေ့မျိုးတော်မနီလာမှာလူပေါင်းရာနဲ့ချီပြီးတော့ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့တင်းတင်းလာနေမှာသမ္မတဒီတာရီကနိုင်ငံကိုနှစ်ပတ်လည်မင်ကွန်းပြောကြားဖို့ရှိတာကြောင့်ရဲတပ်ဖွဲ့တွေကချင်းချောက်တားမြစ်နေပြီးတော့ဖမ်းဆီးမှုတွေလုပ်နေတဲ့ကြားကပဲဆန္ဒပြပွဲတွေပေါ်ပေါက်နေတာပါဒီကနေ့နှောင်းပိုင်းမှာသမ္မတဂျူတာတွေကလုံခြုံရေးအပြည့်ချထားတဲ့အောက်လွှတ်တော်မှာမင်းကုန်းပြောမှာဖြစ်ပြီးကျမကြီးပိုင်းလုံခြုံမှုအရာလွှတ်တော်မှအရေးအတွက်အနေငယ်ကိုပဲတရားခွင်ပြုမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ချင်းချုပ်ရေးစီမံကန့်သတ်ချက်တွေအောက်လူ၁၀ရောက်ထက်ပိုပြီးတော့စုဝေးခွင့်ကိုအာဏာပိုင်တွေကတားမြစ်ထားတာပါဖိလစ်ပိုင်မှာယောဂါကူးစက်မှုနှုန်းမြင့်နေတဲ့ကြားကပဲဆန္ဒပြသူတွေဟာနှာခေါင်းစည်းတွေတက်အလံတွေဆိုင်းပုတ်တွေကိုင်ဆောင်ပြီးတော့ဒီလအစောပိုင်းတုန်းကသမရလက်မှတ်ရေးထိုးခဲ့တဲ့အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဥပဒေကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီဥပဒေကြောင့်လွတ်လပ်စွာပြောဆိုခွင့်နဲ့လူအခွင့်အရေးလှုပ်ရှားသူတွေအပေါ်မှာချုပ်ကိုင်လာနိုင်တာကြောင့်ဒီဥပဒေကိုအခြေခံဖွဲ့စည်းပုံနဲ့ညီညွတ်မှုမရှိကြောင်းကြေညာပေးဖို့အတွက်တရားဝင်ပန်ကြားလှော်တွေကိုလည်းဗဟုတရားရုံးချုပ်မှလက်မှတ်ရေးထိုးတင်သွင်းခဲ့ကြပါတယ်ရှင်။ဒါရရှင်များရှင်တင်းနင်းလာနေညပိုင်းအတွက်နောက်ဆုံးရသတင်းလေးကိုကြီးညာလို့ပြီးမှာတော့တရင်ဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာမဲပေးကွန်ရှိသူတွေရဲ့စာရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမကြသေးခင်ကပဲထုတ်ပြန်ခဲ့ရမှာအချက်အလက်လွဲမှမှုတွေပါဝင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စာရင်းကိုရွေးကောက်ပွဲကော်မရှင်ကစနေနေ့ကထုတ်ပြန်ခဲ့ရမှာအချက်အလက်မှောင်ရင်းတာတွေပါဝင်နေတာတွေ့ရကြောင်းမဲဆန္ဒရှင်တွေနဲ့နိုင်ငံရေးပါတီတွေကပြောဆိုကြပါတယ်။ရှမ်းပြည်နယ်ကမဲဆန္ဒနေမည်တချို့မှာဆိုရင်လေအရင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့ဘူးသူတွေရဲ့အချက်လက်တွေပါမှားယွင်းနေတာမျိုးတွေတွေ့နေရတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဗဟိုကော်မတီဝင်ဆိုင်လေးကပြောပါတယ်။
ကိုယ်လည်းဘုံကတော်တော်များတယ်။ဘိုင်းမိုင်းရဲ့မြို့နယ်ဒီတူချော့တော်ကိုယ်နဲ့စိုက်ပြီးဟာကျော်ကိုလိုက်ကျုံခဲ့ရတာပါ။သူ့အိမ်မှာမဲပေးနိုင်ခွင့်ရှိတဲ့လူ၅ဦးရှိတယ်။၅ဦးလုံးရဲ့အချက်လက်တွေစွန့်ရွေးနေတယ်။ဒီလိုပြဿနာမျိုးကတကယ်ကြီးများတယ်။နောက်မူချက်ဘက်မှာလည်းအဲ့လိုမျိုးတင်းပို့လာရှိကြတယ်နော်။မဖြစ်တဲ့အမှားတွေပေါ့နော်။ဥပမာ2015တုန်းကအသေးချပါပြီးမဲလည်းပေးဘူးတဲ့ပုံစံလေးဖြစ်တယ်ပေါ့ဗျာ။မျိုးကပြန်ပြီးမှားတယ်ဆိုတော့အဖြစ်သိဘူးပေါ့ဗျာ။
မဲဆန္ဒရှင်56သိန်းလောက်ရှိမယ်လို့ခန့်မှန်းထားတဲ့ရန်ကုန်တိုင်းထဲမှာလူ4သိန်းကျော်ရဲ့မှတ်ပုံတင်နံပါတ်တွေထပ်နေတာကြောင့်ပြန်လည်စစ်ဆေးခဲ့ရတဲ့အကြောင်းလေးရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကြားပြည်နယ်မှာလည်းအရင်ရွေးကောက်ပွဲတုန်းကမဲဆန္ဒရှင်စီရင်မှာမပါခဲ့တဲ့နေကြားဆောင်တက်နဲ့သူတို့ရဲ့မိသားစုဝင်စီရင်တွေပါပါလာတာကြောင့်ရှုပ်ထွေးမှုတွေကြုံနေရတယ်လို့ကရင်အမျိုးသားပါတီကခွန်ဘီထူကပြောပါတယ်
။တည်ဆောင်သွားတဲ့လူတွေကဇင်းထဲမှာကိုမပြန်ပါလာတော့ပဲဆိုတာတွေတွေ့တယ်။နောက်တစ်ခုကတော့စကတ်ဇင်းတွေကိုတချို့မေးရုံပြင်ပါဘောနော်ဒီဘယ်လားစမေးစေးဆိုတာကဒီကမေချန်တော့တာပဲဘောနော်ဒီလည်းလက်နဲ့ကြောက်စီစကန်နဲ့ဆက်ဆက်တာတွေကလည်းမေးစေးကားတွေမှာပါတော့တချို့ဟိုကြီးရတယ်မှာကျင်တော့လူကြီးဆောင်းတာဘောနော်သူထားတဲ့နေခန်းရှိတယ်ဘောနော်စမေးစေးတွေကတော့အချင်းမကားလည်းမရှိဘူးဘောနော်ဒါပေမဲ့ဒီတစ်ခါကျတော့မေချန်ဆောက်ပါမရှိတဲ့ပါရင်ဒီရင်ရဲ့ဘောလည်းကတော့ရေပေါ်လေးမိသားစုပါဝင်တော့အဲ့ဒီလိုရင်းတွေကိုဟိုပူတဲ့ကားကလေးတွေ့ရတော့မင်းချင်းနဲ့ပတ်သက်မဲ့ကျွန်တော်တို့ limited ပေါ့နော်အော်တာလို့လည်းဆိုတော့ဒီကူးစားရည်နဲ့ပေါ့နော်ပြန်တက်လက်ဆိုင်တွေအနေနဲ့ဆောင်ရွက်ချက်တွေပေါ့နော
်2020ပြည်နှစ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့နှစ်ဇူလိုင်လကနေစက်တင်ဘာလအတွင်းလူကြီးစီရင်ကောက်ယူခဲ့တာဖြစ်ပေမဲ့အမှားအယွင်းတွေပါဝင်နေတဲ့အတွက်မဲဆန္ဒရှင်တချို့ကတော့စိတ်ပြတ်နေကြပါတယ်ပထမအကြိမ်ဖြစ်စနေနေ့ကထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီရင်ကိုတော့အလုံးလာတိကထားမှာဖြစ်ပြီးမဲပေးခွင့်ရှိသူတွေအချက်လက်မှန်မှန်စစ်ဆေးကြဖို့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။အမားရင်းတွေပါဝင်နေတာရှိရင်သတ်မှတ်ထားတဲ့လျှောက်လွှာတွေနဲ့တကွပြင်ဆင်တာကန့်ကွက်တာတွေလုပ်ပိုင်ခွင့်ရှိကြောင်းလည်းအသိပေးထားပါတယ်။ဒါပေမဲ့လက်တွေ့ပြင်ဆင်ဖို့ကြိုးစားရမှာအခက်အခဲတွေရှိနေတယ်လို့လေဘကိုးတိုင်းပြည်မျိုးကမဲဆန္ဒရှင်တဦးဖြစ်တဲ့ဆလိုင်းကောင်းမြတ်မင်းကအခုလိုပြောပြပါဗျာ။
2015ကလည်းတော့လည်းမှားတယ်။
အဲနောက်အရင်နှစ်ကလုံးမမအောင်လုပ်တော့မယ်ဆိုရဲအတိနဲ့ပိန်းတော်သူစီကနတ်မိတ်တူပေးလိုက်တယ်ပေးလိုက်ရတဲ့အတိုင်းအခုထပ်ပါတယ်မှားတယ်မှားတဲ့ကိစ္စကိုဒီကောက်ဘယ်ကော်မရှင်ကလူကြီးကိုကျွန်တော်တောင်းမေးရယ်ဟိုကာရကန်ရှင်ကိုယ်ကမိမှတ်ပုံနဲ့ပြပြီးတော့ကျင်းလို့ရတဲ့အမိသားမျိုးတော်သူလုံးမပေးဘဲနဲ့မိတ်တူတွေပြန်ယူခိုင်းတယ်ကာရကန်ရှင်ကိုယ်တိုင်ပါအောင်ကိုစားလာကျင်းလို့မရအောင်ကျွန်တော်အဖေဆိုအသက်ရန်ကြီးနေပြီ။တဦးချင်းပြန်လာရမယ်ဆိုတဲ့ဟာကြီးပြန်ပါလာတယ်။ဒီကကျွန်တော်မဲပြီးရဲ့ဒီကကဒီတော့ကိုဖြုတ်တယ်။ကျွန်တော်ဒီနေ့ကတော့ပြင်ဖို့လည်းစိတ်ကြီးမရှိဘူး။ချိုးဆိုရင်ကျွန်တော်ကြည်မာဆိုရင်လွတ်တော်ကိုယ်စားလှယ်အနေချင်းမှာပါမလာဘူး။အဲ့လောက်ဒီမာရဲနေပေါ့
။ရွှေကောက်ပွဲကော်မရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီးရင်တွေကိုတော့လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမှာပါ။ဒီထဲကအချက်လက်မှားရင်းနာတွေကိုပြင်ဆင်ဖြည့်ဆွတ်ထားတဲ့စည်ရင်အစ်စ်ကိုတော့ရွေးကောက်ပွဲမကျင်းပခင်တလအလိုအော်တိုဘာလမှာထပ်မံထုတ်ပြန်သွားဖို့လေကော်မရှင်ကစီစဉ်ထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။ကျမစုမမရှင်2020ရွေးကောက်ပွဲမှာဂျပန်ရောက်မြန်မာနိုင်ငံသားတိုင်းနိုင်ငံသားခွင့်ရနဲ့အညီအားလုံးမဲပေးနိုင်ခွင့်ရဖို့စီစဉ်နေတဲ့အကြောင်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလွတ်တော်တည်တည်အတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကိုလာမယ့်2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်မှာပဲဒီ2020အထွေထွေရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ရုံတွေကချိုတင်ဆန္ဒမဲပေးခွင့်ရှိသူတွေခြောက်ထားနိုင်မှုပုံစံ15တွေကိုဒီဇူလိုင်လဇန်ကနေစလို့စတင်ဖြန့်ဝေပေးပြီးဩဂုတ်လနောက်ဆုံးထားဖြည့်သွင်းပေးဖို့တိုက်တွန်းထားပါတယ်။ဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံသားတောင်းနဲ့ချီပြီးတော့နေထိုင်တဲ့ဂျပန်နိုင်ငံမှာတော့ဇူလိုင်လ26ရက်နေ့ကဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ရုံမှာမြန်မာတန်မတ်ကြီးနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတိုင်းမြန်မာနိုင်ငံသားဖြစ်ကြောင်းတတ်သိပြနိုင်တဲ့ဆိုရင်နိုင်ငံသားတို့အခွင့်အရေးနဲ့အညီအားလုံးပါဝင်မဲပေးနိုင်ခွင့်ရရေးမြန်မာတန်ရုံကနေစီစဉ်ပေးနေတဲ့အကြောင်းတန်မတ်ကြီးကသတင်းစကားပါတယ်လို့ပြောပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့မိမိမှာတက်တန်းကုန်ဆုံးနေသည်ဖြစ်စေနိုင်ငံကူးလက်မှတ်ရှိတဲ့ဆိုရင်လျှောက်ထားနိုင်တယ်လို့နိုင်ငံကူးလက်မှတ်လက်ဝဲမရှိတော့ဘူးဆိုရင်လည်းမိမိရဲ့မှတ်ပုံတင်မိတူတကောက်စင်းမိတူနဲ့တကွမဲပေးခွင့်ပုံစံကိုလျှောက်ထားနိုင်ပါတယ်လို့ညီညွတ်သောတိုင်းရင်းသားများဖွဲ့စည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကရှင်းပြပါတယ
်မနေ့ကပေါ့နော်ဂျပန်တိုကျိုတာမန်နဲ့တွေ့ရောက်တွေ့ဆုံဆွေးနွေးပါတယ်မဲပေးတယ်လို့ပို့ဆင်ပြီးတော့ဂျပန်မှာအမျိုးမျိုးနဲ့ရောက်လာကြတဲ့ဆိုကြတော့ဈာအုပ်တွေမရှိတော့တဲ့သူရှိတယ်ဒီသူကြတဲ့မြန်မာနိုင်ငံသားပြန်လျှောက်ထားတဲ့လူရှိအစကတော့ဒီ passport စာအုပ်ချိမှကမ္ဘာချက်လို့များတယ်နောက်ပိုင်းကျတော့ဒီကိုယ်စီမှာရှိတဲ့အထောက်အထားတခုခုရှိုံနဲ့ပေါ့နော်ဒီကောင်ချင်းပုံစံတစ်ဆက်တစ်ကောင်ချင်းမိတူဖြစ်ဖြစ်ကိုယ့်ရဲ့မြန်မာနိုင်ငံကဒီမှာပုံနဲ့ခေါ်ပြီးတခုဖြစ်ဖြစ်ကိုယ်မှာတက်တမ်းမရှိတော့တဲ့ကိုယ့်ရဲ့ passport ပဲရှိသေးတယ်ဒီပုံစံဟာတင်းနေဆိုရင်တော့တိုင်ရောင်းကနေဒီမှာအကုန်စီလုံးကိုအကုန်လုံးအဆင့်တကျပေးဖို့မှာဖြစ်ပါတယ်
ပြည်ပရောက်မြန်မာနိုင်ငံသားတိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နေဥပဒေလမ်းညွှန်ချက်တွေနဲ့အညီမဲပေးနိုင်ခွင့်ရဖို့ဂျပန်ရောက်မြန်မာနိုင်ငံသားတွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဒီတွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းကဦးသန်းစွေကလည်းရှင်းပြပါတယ
်ဒီရွေးစီရနေပြီးတော့လေမဲရှင်းနေမှာပါတယ်ဆိုတော့မြန်မာနိုင်ငံသားတွေအကုန်လုံးကိုပေါ့လေမဲပေးလို့ရအောင်သူတို့ကြိုးစားပြီးဆောင်ရွက်ပါတယ်ဆိုတော့ message ကိုကျွန်တော်တို့ပေးပါတယ်ဒီမြန်မာနိုင်ငံမှာရှိနေတဲ့ identification မှန်ကန်တယ်ဆိုလို့ရှိရင်တော့သူတို့ရွေးစီရနေပြီးတော့ဒီလိုမဲပေးပိုင်ခွင့်ပြုမယ်လို့တမတ်ကကျွန်တော်တို့ဆွေးနွေးပါတယ်အဲကြောင့်မလို့ဒီမှာရှိတဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကဒီချုပ်တင်မဲပေးတဲ့လူငောင်းလုံးချဖို့လူအပ်တာတွေအကုန်လုံးကိုကျွန်တော်တို့ရနေပြီးတော့ volunteer ဝိုင်းပြီးတော့ဖြစ်စီပေးတယ်ပေါ့လေအဲဆိုတော့ဒီနှစ်တော့ဂျပန်နိုင်ငံမှာဝင်မဲပေးမယ်ဆိုတဲ့ရည်တွက်ကကတော်လေးကိုများနိုင်မယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ
်ဂျပန်နိုင်ငံတဝန်းနေထိုင်သူမြန်မာနိုင်ငံသားတိုင်းကြိုတင်မဲပေးခွင့်ရနိုင်မှုအထူးသဖြင့်ကမ္ဘာ့ကယ်ရောဂါကိုဗစ် -19 ဖြစ်ပွားနေစဉ်အချိန်မှာအပေါ်အလာကန့်သတ်မှုတွေနဲ့လူစုလူဝေးစုဝေးခွင့်တားမြစ်ချက်တွေကြောင့်မဲပေးနိုင်ခွင့်နဲ့နေရာဒေသတွေထည့်သွင်းစဉ်းစားနေကြပါတယ်လို့ဂျပန်ရောက်တိုင်းရင်းသားအဖွဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကရှင်းပြပါတယ
်ကျွန်တော်ဟိုဒီကားနဲ့သွားမှဆို6နာရီလောက်ကြာတယ်နာခွေရနှုတ်ပါတယ်သူတို့ဘေးရုံကွဲလို့ပို့သူတို့စူးစမ်းနေတယ်တိုင်းရင်းကလေကော်မရှင်တန်းခွင့်ပြုချက်တော့တောင်းထားတယ်လို့ပြောတယ်ဒီဟိုကိုက်လို့ဆိုတာကတော့လင်းစီးမပဲလာရတဲ့ညာမျိုးရှိတယ်သူတို့ဘေးရုံကိုလေအဲ့လိုသူတို့ခက်ခဲတယ်မဲပေးခြင်းမျိုးရှိတယ်ဥပမာအိုခီနာဝါဆိုတော့လည်းပြည်တိုင်းကျုံလို့ကျုံလို့ဖြစ်တယ်သူတို့လည်းဒီနေ့လာမရတဲ့နေရာဖြစ်တယ်အဲ့ဒီနေရာတွေလည်းဘေးဘေးကြီးနေလို့ရှိတယ်ဆိုတော့ကျွန်တော်လည်းသိရတယ်အဲသူတို့ဒီအတွက်တန်ယုံကနေပြီးတော့မှရောကော်မရှင်ကိုတင်ပြထားတာရှိအဝေးရောက်သူတို့ဒီစာတိုင်းစနစ်နဲ့မဲပေးနိုင်အောင်ပါနော် အဲ့လေစူးစမ်းနေတယ
်ဂျပန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမှာမဲစီးပါမပါကိုလည်းအထူးသတိထားစစ်ဆေးကြဖို့ဦးသက်ဆွေကတိုက်တွန်းပါတယ
်ဆက်စစ်လို့မှမဲစီးမပါဘူးကိုယ်ဒီမှာနေရဆိုရထောက်တာတကောင်စင်းအဲလိုလိုရှိရသလိုရှိတဲ့ချက်ချင်းရုပ်ောက်ပဲကော်မရှင်ရုံးမှာဖြစ်ချင်းသွားပြီးပြင်ဆင်ရချက်ချင်းကျွန်တော်လုပ်လို့ရပါတယ်ဒီကပို့လိုက်တဲ့ကိုယ်ဆက်ငန်းနဲ့မြန်မာနိုင်ငံမှာမဲစီးနဲ့မခုနမဲပါလာပြီးသလိုရှိရင်တော့ဒါဒီလိုကမလွဲမသွေမပြီးပဲဝင်ရှိပြီလို့ကျွန်တော်ယူဆမှာဖြစ်ပါတယ်
အဝလာ9ရက်နေ့ည12နာရီချိန်ထိတက်မှတ်ကာလအတွင်းမြန်မာနိုင်ငံသားတွေရဲ့ဖြည့်ဆွတ်ပုံစံတွေကိုမြန်မာနိုင်ငံဆိုင်ရာတန်ယုံတွေကစူးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုတည်ဖို့သွားမှာဖြစ်ပါတယ်။အဒီနောက်မှာတော့သက်ဆိုင်ရာနိုင်ငံတွေအလိုက်ချိုးတင်ဆန္ဒမဲပေးမဲ့ကျင်းပမဲ့နေ့ရက်နဲ့အချိန်တွေကိုထပ်မံအကြောင်းကြားအသိပေးသွားမှာဖြစ်တယ်လို့ပြည်ပနိုင်ငံအခြေဆိုင်မြန်မာနိုင်ငံဆိုင်ရာတန်ယုံတွေဘက်ကလည်းထုတ်ပြန်ကြေညာထားပါတယ်ရှင်။ကျွန်မစုမမ
ဝတ်ဒီသွေးစင်းညွေတမ်ရော UWSA ထင်းချိုအနေမြေမှာဖွဲ့စည်းပုံအခြေခံဥပဒေကိုစတင်ဆန်းသပ်ကျင့်သုံးနေတဲ့အပေါ်တမ်ရော ਨੇ အခြားတိုင်းသားခေါင်းဆောင်တွေရဲ့အမြင်ကိုတင်ပြပါမယ်ကျွန်တော်မိုးစောပါအစိုးရရဲ့အုပ်ချုပ်မှုကနေတိကျကင်းလွတ်နေတဲ့ဝတ်ဒီသွေးစင်းညွေတမ်ရော UWSA ထင်းချိုရာဒေတာကို UWSA ကဝတ်ဒီနယ်ဖြစ်သတ်မှတ်သုံးစွဲနေတယ်လို့ဒီအပိုင်းတွေအတွင်းမှာတော့ဝတ်ပြည်နယ်အခြေခံဥပဒေကိုလည်းစမ်းသပ်ကျင့်သုံးနေတာပါတမ်ရော်ဒရင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီလိုကျင့်သုံးနေတာဟာတရားဝင်မှုမရှိကြောင်းတမ်ရော်ရဲ့ရည်တည်ချက်ကိုဒီလ25ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ဒီဟာဒီလက်ရှိကျွန်တော်တို့ကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတော့၎င်းပြည်ထောင်စုမပြိုကွဲရေးတိုင်းရင်းသားစီးလုံးညီညွတ်ရေးမှုမပြိုကွဲရေးမှုအရတော့၎င်းတရားမဝင်ပါဘူးလို့ပဲကျွန်တော်ပြောကြလို့ပါ
UWSA လာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်ကတော့ဝါဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေကျင့်သုံးနေမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဝါဒီနယ်ကကျွန်တော်တို့မြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကခိုင်ခိုင်မာမာရှိနေပြီးသားဆိုတာဘယ်သူမှညှင်းလို့မရပါဘူးဒါတွေကနော်ကျွန်တော်တို့လည်းကိုပိုင်အုပ်ချုပ်ခွင့်ရဖြစ်နေတဲ့အခါကျတော့ဒါတွေကတော့မလွဲမရှောင်ပါဘူးလေနော်ကိုပိုင်ဖွဲ့စည်းပုံဒီအခြေခံဥပဒေဆိုတာရှစ်တင်ရှစ်တိုက်တယ်လို့ကျွန်တော်တို့ကလည်းမြင်ပါတယ်ပေါ့နော်
ဝါဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေကို2000ခုနှစ်လောက်ကတည်းကစတင်စမ်းသပ်ကျင့်သုံးခဲ့ကြောင်းနဲ့လိုအပ်ချက်တွေကိုထပ်မံပြင်ဆင်ဖြည့်ဆွက်ပြီး2019ခုမှာထပ်မံစမ်းသပ်ကျင့်သုံးနေတာဖြစ်ကြောင်းပြောပါတယ်ဒီလိုကျင့်သုံးရတဲ့ရည်ရွယ်ချက်ကိုလည်းဦးညီရန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံနဲ့အဲ့ထက်ကျတဲ့သဘောမျိုးအဲ့လိုလည်းမဟုတ်ပါဘူးနော်ကျွန်တော်တို့ data ကိုကျွန်တော်တို့ဒီနေ့အထောက်အောင်ကျွန်တော်တို့ဒီအထောက်ကိုပြုအောင်ဝိုင်းဝန်းပေးမှာဒါလှုပ်ဆောင်တဲ့ဘောမျိုးပေါ့နော်ဒါတော့လည်းဘယ်လိုပဲပြောပြနိုင်ကြတော့အတွက်လည်းတစ်ခက်တလားလည်းအကျိုးရှိပါတယ်ကျွန်တော်တို့ဒေတာဒီနေ့ဒီနေ့အချမ်းမှာလည်းဒါတစ်ခက်တလားနိုင်ငံတော်ကိုကြီးတဲ့အခြေအနေမျိုးရှိတယ်ပေါ့နော်
မျိုးနဲ့6မျိုးနဲ့ပါဝင်တဲ့ဝါဒေတာကို2008ဖွဲ့စည်းပုံအခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဖြစ်သမတ်ချားပေမဲ့ UWSA နဲ့ဝါနိုင်ငံရေးပါတီတွေကဝါတီနယ်ဖွဲ့စည်းရေးအတွက်တောင်းဆိုထားတာပါပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကတော့ NCA လင်းနစ်ပြည့်အခမ်းအနားမှာပြောဆိုတဲ့ဒေါ်အောင်ဆန်းစုကြည်မိန်ကွန်းအပေါ်အခြေခံတယ်လို့ယူဆကြောင်းအခုလိုပြောပါတယ
်မနှစ်ကကျွန်တော်တို့လင်းနစ်ပြည့်နိုင်ငံတော်အတံပညာပုဂ္ဂိုလ်ရဲ့မိန်ကွန်းမှာပြည်နယ်တွေမှာဖွဲ့စည်းပုံချောင်းတွေရေးဆွဲပြသခွင့်ရှိတယ်ဆိုတော့အကြောင်းတစ်ခုပေါ်လာတယ်ဗျ။အဲ့ပေါ်လာတဲ့အပေါ်မှာအခုလာမဲ့27ဘိုင်းတင်လုံးကွန်ဖရင့်မှာလည်းပဲဒီကိစ္စကနိုင်ငံရေးသဘောတူချက်ဖြစ်လာနိုင်အလားအလာရှိတယ်။အဲ့ဒါလို့နိုင်ငံရေးသဘောတူချက်ဖြစ်လာမယ်ဆိုရင်အခုလက်ရှိပေါ့လေဒီဖွဲ့စည်းပုံရသတ်မှတ်ထားတဲ့ပြည်နယ်တွေနဲ့တိုင်းဒေသကြီးတွေကဖွဲ့စည်းပုံရေးဆွဲခွင့်တရားဝင်ပေါ့လေလမ်းပွင့်နေပွင့်လာနိုင်တယ်ဗျအဲ့ဒီလိုပွင့်လာမဲ့ဟာကိုမျော်တွေးပြီးတော့ဒီဝါပြည်နယ်မှာလည်းစမ်းသပ်ကျင့်သုံးပါတယ်ဆိုတော့ဒီနိုင်ငံရေးမိုးလီဝါသားကိုကြည့်ပြီးတော့ဖွင့်ပြောလာသလားလို့ပါဗျကျွန်တော်အဲ့ဒီလိုစဉ်းစားမိတယ်ခင်ဗျာ
ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကို NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေက2018ခုနှစ်မှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးမှာကလေးကတင်ပြထားကြောင်းနဲ့ PNLO အနေနဲ့လည်းအခါခွင့်သင့်ချိန်မှာသတ်မှတ်ချက်နဲ့အညီပြည်ထောင်စုအဖွဲ့ဝင်ပြည်နယ်သစ်တွေဖွဲ့စည်းဖို့ကိုလည်းတောင်းဆိုထားကြောင်းပြောပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီလိုမြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကျခိုင်ပြည်နယ်အမ်းမြုံနယ်မှာတမရုံနဲ့အေးရခိုင်လက်နက်ကန်ဖွဲ့ကြားတိုက်ပွဲတွင်ဒေသခံရွာသားတို့ချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါအမ်းမြုံနယ်ကစူးကန်းအုပ်စုတဲကန်းထောက်ကျေးရွာနီးလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဒေသခံလူမှုကူညီရေးဖွဲ့ကကိုမျိုးလွင်ကပြောပါရယ်။အမျိုးသမီးတို့အပါဝင်လူ၄ဦးကိုတော့နိစ္စရာကန်းထောင်ကြီးစေယုံကိုပို့သပေးခဲ့ရတယ်လို့လည်းသူကပြောပါတယ
်။မင်းတို့ကစစ်နိုင်ဒေါ်လာဝဖြစ်တာကဇူဘိုင်းဒီဟာနီးမှလည်းသမ္မတကနေပြီးတာခံစားရတယ်ပြီ။ငါတော့ဒီခြေကနေပြီးနှက်ပြီးကြိုက်တာအဲ့ဒါကတိုက်ပွဲဖြစ်တာမဟုတ်ဘူးမင်းက။ပေးကန်းထောင်ကြီးပါပေါ့။ရွာသေးကနန္ဒကြီးစီကြရောက်ပြီးဒဏ်ရာတော့ကြတာ။လေးဦးကတရားနည်းငယ်ပြန်ထားတယ်အခန်းဆောင်ကြီးရှင်းမရောတော့ဘူးတော့နောက်တယောက်ကတော့ခင်တလုံးပါနည်းငယ်ထိခိုက်တယ်ပေါ့အောင်းလုံးကတော့လူရောက်တန်ရရတယ်ပေါ့
အမျိုးနဲ့မှာအရသားတွေထိခိုက်တန်ရရရှိခဲ့တဲ့အသည့်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံရွာသားတို့ဟာလည်းဘေးလွတ်ရာသိမ်းရှောက်ဖိတ်ပြေးနေကြတယ်လို့ဂူမျိုးလွင်ကပြောပါတယ
်ရွာသားတွေကတော့ကြောက်ပြီးကထွက်ပြေးကြတာရှိတယ်အခုချိန်သူတို့ရွာမှာလက်စရာခံလုံးလာပဲထိတော့ပြီကျောက်စီရကလည်းမဆက်ကြည့်တော့ကြည်မိကြရတယ်ပေါ့
ပြီးခဲ့တဲ့လကနေဒီလအထိမြန်မာစစ်တပ်နဲ့အေအဖွဲ့တို့စစ်ရေးသိမ်းမှမှုဖြစ်စဉ်ကြောင့်အမျိုးနဲ့ကစူးကန်ချေးရွာအုပ်စုရွာရှိရွာကရွာသားတစ်ထောင်ကျော်ဟာရက်ရွာကနေတိမ်းရှောင်နေရဆဲဖြစ်ပါတယ်တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့အမျိုးနဲ့ကစူးကန်အုပ်စုဖက်ပြေကမှုအခြေအနေကိုမသိရှိသေးကြောင်းပြောပါတယ်မနေ့ကကြောက်တော်မြို့နယ်တောင်းတောင်ရိုးကျေးရွာနေရှိခမ်းမရ36သစကန်းကိုအေအေရခိုင်လက်နက်ကန်ဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ပြောခွေရဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ်
26နှစ်မနက်ပိုင်းကဖြစ်တာမနေ့တနေ့ညနေတော့ပါဖြစ်တာအဲဒီအရင်ထားတဲ့ပုဂ္ဂိုလ်ကိုပြစ်ခတ်တာရှိတယ်ထိခိုက်ဒဏ်ရာရရှိလို့မရှိအဆောင်တစ်ချို့ကအများကြီးထိခိုက်တာရှိ
ချိန်ခိုင်လက်နက်ကန်အေပြောခွေရခိုင်ဒုက္ခကလည်းတောင်းတောင်ရိုးကျေးရွာဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ကြောက်တော်မြို့နယ်ဒီတောင်းတောင်ရိုးတဝိုက်မှာထိတွေ့တိုက်ခိုက်မှုတွေဖြစ်တာရှိတယ်ဗျာ
ပြီးခဲ့တဲ့စနေနေ့တုန်းကလည်းမင်းပြမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းခိုင်ဒုက္ခကဆက်ပြောပါတယ
်ဇူလိုင်လ25ရက်နေ့မှာဒီမင်းပြမျိုးနေခွတ်ဆောင်ရွာနဲ့ဒီမင်းရွာကြပေါ့နော်ဒီရန်ကုန်စစ်တွေကားလမ်းမထက်မှာမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်။ဟိုအဲ့ဒီတိုက်ခိုက်မှုအတွင်းမှာရန်သူဘက်ကအနည်းဆုံး10ဦးထဲမှနေကြဆုံးတာရှိတယ်ဗျ။
တမရော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့မင်းပြားမျိုးနဲ့တိုက်ပွဲမှာတမရော်ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်
။မင်းပြားဘက်မှာရာမောင်သရနာလီနော်ရဲ့ကျွန်တော်တို့ထိတွေ့မှုရှိခဲ့တာရှိတယ်။ထိကြတာရာရှိမှုမရှိပါဘူး။
ဒီနေ့မှလည်းဘူရီတောင်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုရှိပေမဲ့အသေးစိတ်ကိုမသိရသေးဘူးလို့အေအေဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်တွင်းတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ကြာပြီဖြစ်သလိုအရသားတွေထိခိုက်ဒေဆုံးအဖမ်းခံရမှုတွေကလည်းမြင့်သက်လာနေပါတယ်။ဒါ့ပြင် COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကိုင်ပြည်ပခန့်တွေရှော့ချဖို့ကုလသမဂ္ဂတွေ့ရင်မှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့ရခိုင်ဒေသအတွင်းမှာတော့စစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပခန့်တွေအတွင်းဒေသခံတွေမကြာခဏတေကြီးထိခိုက်နေကြတဲ့ကြောင့်ကိုတိုင်ကြုံတွေ့ရသူတွေရဲ့ပြောပြချက်တွေကိုတင်ပြပေးရှင်ပါတယ်။ကျွန်တော်တက်နိုင်ပါ။တပ်မတော်နဲ့အေရခိုင်လက်နက်ကိုင်တို့တိုက်ပွဲတွေကြားမြေမြောက်မိုင်းနဲ့လက်နက်ကြီးတန်းကြောင်တေဆုံးသူတွေကိုလက်အင်ကဆုံရှုံရသူတွေတိုးလာနေတာပါ။တိုက်ပွဲတွေဆက်တင်ခဲ့တဲ့2018ခုနှစ်နောက်ပိုင်းကစလို့မြေမြောက်မိုင်းတွေရောက်တေဆုံးသူနှစ်ဒါဇင်ကျော်ပြင်ကိုလက်အင်ကဆုံချုံတဲ့အထိတန်းရခဲ့သူအများပြားရှိကြောင်းလဲစစ်ဆောင်တွေနဲ့ထိခိုက်ဒဏ်ရာသူတွေကိုစရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစေယုံ REC ပြောခွင့်ရကိုစောစောထွန်းကပြောပါတယ
်။အဲကျွန်တော်တို့ရရှိတဲ့စရင်တွေအရဆိုလို့ရှိရင်တော့ဒီ2018ဒီဇင်ဘာကနေဒီနေ့အထိပေါ့လေ။အဲတေဆုံးတဲ့သူက26ဦးရှိပြီးမှဒီတရားရတဲ့သူက58ဦးရှိပါတယ်။အဲဒီ58ထဲမှာကျွန်တော်တို့ဒီ60ရခိုင်နှုန်းပြောတော့သူတွေကဒီကိုလက်အင်ကမတန်ဆုံးတဲ့အထိနေရာပြင့်ထန်တာကိုပြောရ
မိုင်းထိမှန်ပြီးတန်ရရသူတွေထဲမှာမြေရုံမျိုးနဲ့စနင်းကြီးရွာကအသက်20ရွယ်မန္တန်စုတယောက်လေးပါဝင်ပါတယ်။ခင်ဗောနဲ့အတူချောင်းထဲမှာကနန်းတော်ဖိုင်ရင်ပြန်မှာမိုင်းတီဗီရှိတဲ့ဘက်ဆုံရှုံတော်တာ
ပါ။ချောင်းဆင်းနေပေါ့နော်။ချောင်းဆင်းကနန်းမုံထောင်နေ။ထောင်ရောကနန်းမုံမထောင်နေမှာဟိုဟာရေမကြသေးဘူးပေါ့နော်။ရေပြည့်နေတဲ့အဲ့တော့ကနန်းမုံကထောင်လို့မရသေးပါ။အားကြောင့်ဒီနည်းနည်းကြောင်ဆိုပြီးတော့ရေစနေနေပေါ့နော်။ကာလီကတောင်ဆောင်လေးရှိပါတယ်အဲတောင်ဆောင်လေးမှာဟင်းရက်တစ်ခုပါတ တက်ဖူပြီးအပြန်မှာလမ်းနေပြလာပါတော့။ဒီတော့လည်းအဲ့ညာသူများတော့နေကြတယ်။နောက်တော့ပြီးတော့နှစ်ရက်လောက်မတည်ဘူးအဲ့ပဲရှိပါသေးတယ်။တစ်ခါပြန်သွားလာပါတော့။ဒီတော့လည်းအဲ့လိုတစ်ခါမှမဖြစ်ဘူးပါဘူး။ကြားလည်းမကြားဘူးပေါ့နော်။ဒါပေမဲ့အဲ့ညာမှာဟိုစစ်သားကြီးသွားလာရှိရဆိုတော့ပြီးတယ်ပေါ့နော်။ခရီးထားပြီးတော့သွားပါတယ်။ဒီတော့အဲ့ကာလီပဲရှိဘူးပါ။သူတို့လည်းအင်းကသွားနေကြပါတောင်းရတော့ကောင်းမှဖြစ်ဘူးဆိုပြီးတောင်းလိုက်ပါတယ်။အပြန်လဲမှာပေါ့နော်။မိုင်းမိမိရပါ
။လက်ရှိချိန်မှာသူဟာစစ်ပင်မျိုးပေါ်ကအလိုတော်ပြည့်ဘုံကြီးကျောင်းမှာခိုလုံနေထိုင်နေပါတယ
်။ဟောဒီလိုရှုံးရှုံးလိုက်ရတော့ဒါကတော့စိတ်ထဲမှာလည်းမကောင်းဘူးပေါ့နော်။ဒါပေမဲ့ညာစိတ်ထဲမကြပါဘူး။စိတ်ထဲခိုင်ခိုင်မှထားရပေါ့နော်။ဒီမှာဘာလို့စိတ်ထဲခိုင်မှလဲဆိုတော့ညီမမဟုတ်လဲတခြားလူတွေဒီလိုပဲဖြစ်ဖြစ်ပါလေ။ညီမမဖြစ်ပဲနဲ့ချောင်းကြီးဖြစ်သွားလို့ရှိရင်ညီမစိတ်မကောင်းဖြစ်ရတော့လည်းကြားနေလဲစိတ်မကောင်းဖြစ်ရမယ်။သူတို့မဖြစ်ပဲနဲ့ညီမဖြစ်လိုက်ရတော့ညီမကောင်းတော့စိတ်ကမကြပါဘူး။သူတို့တော့ညီမပြစ်ဆက်လိုက်ရတဲ့သဘောမျိုးပါ
။ဆစ်ဆောင်ဦးရဲ့200နီးပါးရှိနေတဲ့အလိုတော်ပြေဘုန်းတော်ကြီးကျောင်းမှာသူ့လိုပဲစစ်တန်ကျောင်းကိုလည်းအင်္ဂါဆုံးရှုံးရသူတချို့လည်းရှိနေပါတယ်။ကြောက်တော်မြို့နယ်တရဲအုပ်ကြီးရွာကမမုံမွန်းတွေဟာလည်းတိုက်ပွဲတွင်လက်နက်ကြီးကြီးကြပြီးခြေထောက်တစ်ဖက်ဆုံးရှုံးခဲ့ရသူပါ။
ไฟไฟแล้วแล้วว่าจะไปเอาไฟตัวโกมาไฟตัวมาก่อนแต่เอามาไฟตัวเยอะขึ้นเอาไฟลูกยาวก็แล้วจ้าวต้องมาพี่ไปจ้าวต้องมาพี่จะมาเดี๋ยวมาก็ยาช่างมาก็ต้องที่หลังนะเดี๋ยวจ้าวต้องมือช่วยลงมาไปเดี๋ยวช่างมาอีกที่มันลูกกระเป๋าไว้นี่มาเถอะเดี๋ยวจะมาไปบ้างครับขนาดว่าปองมาแดงอาครับไปเดี๋ยวเดี๋ยวปองมาเดี๋ยวอรุจูเข้ามาแล้วอรุจูให้ปั้นอาไป
ကျွမ်းနေစစ်ဖြည့်ပြီးတော့ကြောက်တော်မျိုးပေါ်ကိုပြေးလာတာကြောက်တော်မျိုးပေါ်ကိုရောက်တော့လက်နက်ကြီးကြီးချပြီးခြေထောက်ကိုထိမှန်ပြီးရိုးကျူတော်လို့ခြေထောက်တစ်ဖက်ဖြတ်လိုက်ရတယ်လို့သူပြောပြတော်တာပါခြေတစ်ဖက်ဆုံးရှုံးလိုက်ရပေမဲ့သူဝါသနာပါတဲ့အချောက်လုပ်ငန်းကိုလောက်ကင်နိုင်ဖို့အလိုတော်ပြေးကြောက်မှာအချောက်ပညာသင်ကြနေပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတာနဲ့များတေကြီးထိခိုက်သူအရေတွက်လေတိုးလာနေသလိုစစ်ဆောင်ဥယျာဟာလည်း2000ကျော်အထိရှိနေတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစည်းရုံး REC ကထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြမပင်လေပြည်မှာတရားမဝင်ငါးဖမ်းဆီးသူတွေကြောင့်ငါးတန်ဇတာရှာပါမှုတွေနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်။ဘလို့ရီကြုံတွေ့နေရတယ်လဲဆိုတာကိုကြည့်ချရအောင်ပါ။မြမပင်လေပြည်မှာငါးဖန်ခွက်စုစုပေါင်း125ခွက်ရှိပါတယ်။တနင်္သာရီတိုင်းဒေသကြီးမှာ45ခွက်၊ဧရာဝတီတိုင်းဒေသကြီးမှာအခွက်40နဲ့ရခိုင်ပြည်နယ်မှာ26ခွက်၊မွန်ပြည်နယ်မှာတော့14ခွက်ရှိတယ်လို့သိရပါတယ်။မွန်ပြည်နယ်မှာရေလွတ်ခွက်ဧရိယာအနည်းဆုံးဖြစ်ပေမဲ့ငါးရရှိမှုနှုန်းကတော့နှစ်စဉ်အထွတ်နှုန်းကောင်းခဲ့တယ်လို့သိရပါတယ်။လက်ရှိချိန်ဒီမှာတော့ငါးတယံဇာတတွေကိုအလွန်ကျွံသုံးဆွဲမှုတွေနဲ့ရေလုံငန်းဆိုင်ရာစည်းကမ်းတွေနဲ့ဥပဒေတွေကိုချိုးဖောက်မှုတွေကြောင့်ငါးထွက်နှုန်းတွေလျှော့ချခဲ့ပြီးတော့အချို့ငါးမျိုးစိတ်တွေကတော့ကွယ်ပြောက်လို့နီးပါဖြစ်လာခဲ့တယ်လို့မွန်ပြည်နယ်ငါးလုံငန်းအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌဦးခင်မောင်ကြီးကပြောပါတယ
်မွန်ပြည်နယ်တစ်ခုလုံးကိုပြောရမယ်ဆိုရင်တော့တရားမဝင်ငါးဖမ်းဆီးမှုဒါရီယာ overfishing ပေါ့တရားလုံးဖမ်းဆီးမှုများလာပါငါမျိုးသုံးမှုတွေဖြစ်တယ်ဆိုတာပဲတရားဇာတာတွေပြည့်စုံတယ်ဆိုတာပဲသူတို့တွေတရားလုံးဖန်စီလို့ငါ့ကိုအားကြောင့်မလို့ပဲတစ်ချိန်တုန်းကတော့တော်တော်လေးကိုရှားပါခဲ့တယ်အစင်လာအားကျတော့မွန်ပြည်နယ်ဟာငါထက်ကုန်ရန်ပေါ့နော
်မွန်ပြည်နယ်ဟာရေလွက်ခွဲ့ဧရိယာအနည်းဆုံးဖြစ်ပေမဲ့ငါထွက်နှုံကောင်းခဲ့တဲ့ရေလွက်ခွဲ့ဖြစ်ပါတယ်လက်ရှိအချိန်ဒီမှာတော့ငတလောက်ငပုတ်တင်းကပလူးကကူရံငရောင်ငါးမျိုးတွေကတော့ပြက်ကွယ်လို့နီးနီးဖြစ်လာခဲ့ပြီလို့ဒေတာကငါအဝေထိုင်တွေကပြောပါတယ
်စိကမဲ့ငါဒီဖားနဲ့တွေ့ဒီဘကတော်တော်လေးကိုမရှိနီးပါလောက်ရာခိုင်နှုန်းနဲ့တွေ့မှဆိုရင်တော့80ရာခိုင်နှုန်းလောက်ကုန်သွားသလိုဖြစ်သွားတယ်အစီများဆုံးအဓိကပြက်ကွယ်တာကတော့ငတလောက်ပေါ့ငတလောက်ကပလူနောက်ငရောင်ကြီး ကတဘောနတ်ကတော်ပေါ့ငပုတ်တင်ဒါတွေကတော့ငပုတ်တင်ကတော့ဟိုအားလုံးထဲမှာတော့ဟိုကြံနေကြပေါ့နော်ထိုက်တဲ့တော့ကြံနေကြံတဲ့ငါတွေကတော်တော်လေးကြောက်သွားတယ
်မွန်ကြီးနယ်မှာငါတည်ရန်ဇာတာတွေကိုထိခိုက်မှုမရှိစေရေးအတွက်ငါလုပ်ငန်းဦးစီးဌာနကသတ်မှတ်ထားတဲ့စည်းကမ်းချက်တွေထုတ်ပြန်ထားပြီးဖြစ်ပါတယ်ဒေတာခေါ်တန်စကာပိုင်ကြားပိုင်ဂားများဖြင့်ငါဖန်ဆီးမှုကိုခွင့်မပြုကြောင်းသတ်မှတ်ထားသလိုမွန်ကြီးနယ်မှာရီချူဥပဒေအရမြေချောင်းတွေမှာငါပဖက်ရရာတီအနေနဲ့လေမေလာကနေဇူလိုင်လကုန်ထိသတ်မှတ်ထားပြီးတော့ရင်ငန်ဥပဒေအရပင်လယ်ပြင်မှာငါမဖက်ရရာတီအရဇွန်လကနေဩဂတ်လထိသတ်မှတ်ထားတယ်လို့သိရပါတယ်ခုလိုငါတင်ရန်ဇာတာတွေထိခိုက်လာတာကလေတရားမဝင်ငါဖန်ဆီးသူတွေအနေနဲ့ငါလုပ်ငန်းဦးစီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာခြင်းမရှိတဲ့အပြင်ငါဖန်လိုက်စင်မရှိဘဲနဲ့အချိန်ခါမရွေးဖန်ဆီးနေတာကြောင့်ဖြစ်တယ်လို့ဒေသခံတွေကသုံးသပ်ကြပါတယ်။ရေလုံငန်းလုပ်ကင်သူကိုရင်းအောင်ကသူ့အမြင်ကိုခုလိုပြောပါတယ်
။လက်ရှိကျွန်တော်တို့လုပ်တာနေတော့လေဒီကံတကာတွေကကျွန်တော်ကပေါ့ဝင်ကြီးခိုးလို့ခိုးလိုက်ဆန်းနေတယ်။တို့တွေဆက်ရှိနေတယ်။ဆက်လုပ်နေတယ်။လုပ်နေပေါ့။အခုတို့ကဘယ်လောက်ထိဆိုးလဲဆိုလို့ရှိရင်တို့ဝိုင်းကြီးတွေကထွက်သွားတာရေပဲရှိတာ။ဒီနေ့အသားချလာကြည့်တာနဲ့ခုဖြစ်ကြည့်တာနဲ့ဘာမှအပံပေါက်တာနဲ့တော့မလုပ်ဘူး။အတူတောင်သေးသားဆိုလို့မပြောနဲ့။နောက်သူ့နဲ့ကြီးတဲ့ငါးမကြီးဆိုလို့ရှိရင်35 20လောက်ရှိတယ်ငါ။သူ့ခိုးပေါက်လို့မရဘူး။သူကကျွန်တော်တို့ပိုက်ပိုက်လို့မဟုတ်ဘူး။သူကခေါက်ပိုက်ကို။သူ့ရင်ဘွားတူလို့မရဘူး။ကျွန်တော်တို့နေတဲ့ဘေတော်ကဘူတန်တကာကိုလက်ရှိကျွန်တော်တို့ရဲ့တန်ဇာတာထိန်းသိမ်းမှုဆိုတာတော့ပြောရတယ်
ရုပ်လုံငန်းလုတ်ကိုင်းသူမတ်တီရာကလည်းသူမရဲ့အမြင်ကိုခုလိုပြောပါသေးတယ်
။ငွေစင်သေးကမိသားတွေလက်ထက်တွေကဘိုးဘွားလက်ထက်တွေကဒီရေလုံငန်းတောင်ဝမ်းပိုက်ပဲလုပ်တယ်။ကျွန်မအိမ်အောင်ပြပြီး23နှစ်ရှိသွားပြီဒီလုံကိုဆက်လိုက်ပြီးတော့ကျွန်မနာမည်နဲ့ပဲအခွန်ချိန်ပြီးလုပ်တယ်။ငရင်းငတန်ငါမဖမ်းအောင်ဆိုတော့ကျွန်တော်တို့သိတယ်။၃လပိုင်း31ရက်နေ့မရခင်ကကျွန်တော်တို့ဒါကိုနားရတယ်အခုအခါကျတော့ဘလို့ဖြစ်လဲဆိုတော့ကျမတို့တကယ်တရားဝင်လုပ်တဲ့လူကြီးကနားပြီးတော့တရားမဝင်တဲ့ပိုက်ပွက်တွေနဲ့ဖမ်းတဲ့လူကြီးကပင်လယ်ပြင်မှာယနေ့ထိဖမ်းနေတော့မ
ှမွန်ကြီးနယ်အတွင်းမှာပင်လယ်ပြင်မှာကန်ဝေးငါဖမ်းရေရင်320စီကန်နီးငါဖမ်းရေရင်1244စီရှိပြီးတော့ငါလုပ်ငန်းဦးစီးဌာနရဲ့တရားဝင်ခွင့်ပြုချက်နဲ့ငါဖမ်းစည်းခွင့်ပြုထားပေမဲ့လည်းတရားမဝင်စည်းကမ်းမဲ့ငါဖမ်းနေတဲ့လှေတွေကတော့တရားဝင်ခွင့်ပြုပေးထားတဲ့လှေထက်နှစ်ဆကျော်ခန့်ပိုများနေတယ်လို့သိရပါတယ်ဒါအပြင်တရားမဝင်ငါဖမ်းနေကြသူတွေအနေနဲ့လည်းတားမြစ်ချက်တွေကိုချိုးဖောက်ကြတဲ့အပြင်ငါတရားစာတတွေကိုရှားပါးစေမဲ့နီးလန့်တွေကိုသာအသုံးပြုပြီးတော့ငါရှာနေကြတာဖြစ်တဲ့အတွက်ငါလုပ်ငန်းဦးစီးဌာနအနေနဲ့ဥပဒေချိုးဖောက်သူတွေကိုပြစ်ဒဏ်ချမှတ်တဲ့လို့ဒေသခံရေလုံငန်းလုပ်ကိုင်သူတွေကပြောပါလေ
။တို့ကအခုဆင်းနေရေးဆိုတရားမဝင်တော့ငါအသေးလေးမုံအကုန်တို့ရတယ်ကျမတို့မှာဒီတရားဝင်နဲ့ပိုက်ကွင်းနဲ့ဆိုတော့ငါးရှာတဲ့ခါကျကျမတို့ကရှာတယ်သူတို့လောက်မဆင်မပြေဘူးကျမတို့ရေရှည်ဆိုနောက်ဆိုလေတွေပိုက်တွေမလုံစားမှရတော့ငါးတောင်းဘယ်လိုလုံစား
မွန်ပြည်နယ်မှာတရားမဝင်စီကဲမဲ့ငါးဖမ်းသူတွေကိုပြည်နယ်အစိုးရအစီအစဉ်နဲ့ငါးလုံငန်းဦးစီးဌာနရေလုံသားအစုဖွဲ့တွေရဲတပ်ဖွဲ့ဝင်တွေအုပ်ချုပ်ရေးအဖွဲ့တွေပါဝင်တဲ့အဖွဲ့တွေကပူးပေါင်းပြီးတော့ပင်လယ်ပြင်ထိဖမ်းဆီးလုပ်ငန်းတွေကိုဆောင်ရွက်နေကြပေမယ့်တရားမဝင်စီကတ်မဲ့ငါးဖမ်းသူတွေရော့နေသားချင်းမရှိဘူးလို့ဒေသခံတွေကပြောကြပါတယ်။မွန်ပြည်နယ်အတွင်းကရေတရန်ဇာတာတွေကိုထိမ့်သိမ်းဆောက်ရှောက်နိုင်ဖို့အတွက်ကတော့ငါးလုပ်ငန်းဦးစီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကပဲတာဝန်ရှိနေတာမျိုးမဟုတ်ဘဲနဲ့ရေလုပ်ငန်းလုပ်ကိုင်နေသူတွေငါးတိုင်များနဲ့မွန်ပြည်နယ်ကဒေသခံများအားလုံးကပါအသိစိတ်တတ်နဲ့ဝိုင်းဝန်းထိမ့်သိမ်းဆောက်ရှောက်နိုင်မှဖြစ်နိုင်မယ်လို့လည်းဦးတန်းထေကခုလိုပြောပါတယ်
။ပေါ့ပြောင်ဆိုတာကတော့အကုန်လုံးညီညွတ်မှရမယ်။တော့ငါးဦးစီးဌာနတစ်ခုတည်းအနေနဲ့ဆိုလည်းငါးဦးစီးဌာနကတော့ပင်လယ်ထဲကိုဆင်းပြီးတော့ဒီလိုမျိုးတော့လောက်ခဲ့တဲ့အဆင်လာမရှိဘူး။ညီလူကားငယ်တွေနဲ့ပေါင်းတယ်ကျွန်တော်တို့ငါးလုံးကအဖွဲ့ချုပ်နဲ့ပေါင်းတယ်ဒီလိုပေါင်းပြီးတဲ့အခါကျတော့ပင်လယ်ထဲဆင်းခဲ့တဲ့အဆင်လာဆိုတာရှိတယ်။အရင်တော့ဒီပင်လယ်ဆင်းခဲ့တဲ့အဆင်လာတော့မရှိပါဘူး။ငါးဦးစီးဌာနအနေနဲ့အဲ့တော့သူတို့လက်တွေ့ပြီးတော့ဆက်လုပ်မယ်ဆိုလို့ရှိရင်တော့လုပ်ခွင့်ရမယ်ဆိုလို့ရှိရင်တော့ဒီဟာမကြပါဘူး။ပပြောင်းနိုင်ပါလေ။အခုကျွန်တော်တို့လုပ်နေတာပန်းနိုင်ရောက်ခံပြီးပါပြီ။
ငါလုပ်ငန်းဦးစီးဌာနကစီကန်းတွေနဲ့ရေလုံငန်းဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးတော့ငါဖတ်နေကြတဲ့သူတွေရှိနေပေမဲ့လည်းရေးယူတဲ့အပိုင်းမှာတော့အားနည်းချက်တွေရှိနေတဲ့အတွက်ခုလိုရေတရန်စာတတွေဆုံးရှုံးသွားခြင်းဖြစ်တယ်လို့ဒေသခံတွေကသုံးသပ်ပြောဆိုနေကြပါလိမ့်ရှင်။ကျမမေတ္တချန်ဟိမမြစ်မခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
တာရှင်များရှင်ကျမသင်္ကေတထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ကိုဗစ် -19 ကပ်ဘေးရောဂါကြောင့်အလို့အကိုင်းနားထရတဲ့အမေရိကန်လှုပ်သားတွေမူလအလို့ပြန်ရဖို့မတိမချာဖြစ်နေပြီလို့ AP သတင်းအေဂျင်စီနဲ့ NORC လူမှုဆက်ဆံရေးသုတေသနဌာနတို့ပူးတွဲလုပ်တဲ့စစ်တမ်းကဖော်ပြပါတယ်ကိုဗစ် -19 ကြောင့်အလုပ်နားထရတဲ့အမေရိကန်တွေကြားမူလအလုပ်အကိုင်ပြန်ရှိရေးအလားအလာအခြေအနေတွေကိုစူးစီးတင်ပြပေးပါမယ်ရှင
်။တုံးလာပိုင်း23ရက်နေ့ကျဲကိုကဟိုလင်းလေးအီးမေးလ်တွေပို့တယ်လေ။ summary လေး off ပေးလိုက်တယ်ဆိုတဲ့အကြောင်းကိုအီးမေးလ်လမ်းပို့ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်ကျော်လောက်ကတခါ HR ကစာလမ်းပို့တယ်လေစာလဲပို့တယ် email လဲပို့တယ်ပေါ့နော်နောက်ထပ် extension 6လပေါ့နော် lay off ထပ်လုပ်ပါတယ်ဆိုတဲ့အကြောင်းကိုထပ်ပြောတယ
်အမေရိကန်ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့ကဒေါ်အေးအေးငိမ့်ပြောသွားတာပါသူကတော့ Baltimore မြို့လေက Hilton Hotel ဝန်ထမ်းဖြစ်ပြီးမတ်လကတည်းကအလုပ်နားနေရတာဖြစ်ပါတယ်ဝန်ထမ်းတွေကိုရာရှည်အလုပ်နားလိုက်တာကြောင့်စီးပွားရေးလုပ်ငန်းတွေပိတ်ပစ်ဖို့နောက်ဒီဝါလီခန့်ဖို့လမ်းပွင့်သွားစေတာဖြစ်တယ်လို့ဝန်ထမ်းတွေကိုရေရှည်လစာပေးဖို့လည်းမလိုတော့တာပါအလုပ်ကနေရာရည်နားခံရတဲ့ဝန်ထမ်းတွေအနေနဲ့မူလအလုပ်တွေပြန်ရဖို့မျှော်လင့်ချက်မရှိဖြစ်လာကြပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကဆိုရင်အလုပ်နားခံထားရသူတွေရဲ့88ရာခိုင်နှုန်းကရာရည်ပဲအလုပ်နားရတာပါလို့ယူဆခဲ့ကြတာပါအခုတော့မူလအလုပ်တွေပြန်ရဖို့မျှော်လင့်သူ58ရာခိုင်နှုန်းထိကျဆင်းသွားတယ်လို့ AP သတင်းအေဂျင်စီနဲ့ NORC လူမှုဆက်ဆံရေးသုတေသနစင်တာတို့ပူးတွဲပြုလုပ်တဲ့စစ်တမ်းကဖော်ပြပါတယ်။ဒီစစ်တမ်းအရဆိုရင်တော့အကြမ်းဖျင်းဝန်ထမ်း10သန်းလောက်ဟာအလုပ်တွေရှာကြရတော့မှာဖြစ်ပါတယ်။ပူးတွဲစစ်တမ်းပြုစုတဲ့ AP နဲ့ NORC စင်တာရဲ့လက်ထောက်ညွှန်ကြားရေးမှူး Jennifer Benz ကအခုလိုပြောပါတယ
် The recent spike in cases may be
one ဒီဘက်အခြေအနေနောက်သူတို့မူလအလုပ်အကိုင်တွေကိုအရင်လိုပြန်ပြီးတော့လုပ်နိုင်မယ့်အလားအလာပေါ်မှာပျော်လင့်ချက်နေလာတာရဲ့အကြောင်းရင်းတစ်ခုကတော့လက်တလော virus ကူးစက်မှုတိုးလာတာကြောင့်လည်းဖြစ်နိုင်ပါတယ
် The way it was before all of this started
ကဘာတလောဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဟိုတယ်တွေမှာကြိုတင်အမှားတွေပြန်ဖြတ်ကြတာကြောင့်လည်းအလုပ်ထုတ်လိုက်ရတဲ့ဝန်ထမ်းတွေရှိနေသလိုအလုပ်မထုတ်ဘဲယာယီနားနေရသူတွေလည်းအလုပ်ပြန်ဝင်ဖို့မရေမရအခြေအနေဖြစ်နေတာလို့ဒေါ်အေးအေးငင်းကပြောပါတယ်
ဟုတ်ပါတော့ကာဝယ်ဈေးတကယ်လို့ထွက်ခဲ့မယ်ဆိုရင်တော့ပုံမှန်တိုင်းပဲပြန်ပြီးတော့လဲပတ်မယ်ဒါပေမဲ့မထွက်ခဲ့ဘူးဆိုတော့သူတို့ကတော့ extension ကိုတော့အကြာကြီးတော့လုပ်လို့မရဘူးပေါ့နော် lay off ကိုအခုတော့မှ6လပတ်မှန်ဆိုရင်သူတို့ဥပဒေအရဆိုရင် 6 month ပဲဟိုဟာ in ပေါ့ lay off ကပေးလို့ရတယ်ပေါ့နော်ဒါပေမဲ့ junior member ဝင်တွေဖြစ်တဲ့သူတို့က fire လုပ်လို့မရတဲ့အတွက်ကြောင့်နောက်ထပ်6လကိုထပ်ပြီးတော့ extension တိုးတဲ့အတွက်ကြောင့်နောက်နှစ်3လပိုင်းအထိပေါ့နော်အဲ3လပိုင်းအထီးဟိုတော့ထပ်ဆောင်ကြည့်ရမှာပေါ့အဲ့တော့မှပဲအချိန်လေးတွေကဒီလိုပဲပုံမှန်သွားမယ်ဆိုရင်တော့ကျွန်တော်တို့အကုန်လုံးကဟိုတယ်ကပိတ်ပြီးတော့အကုန်လုံး fire ဖြစ်မယ်လို့တော့ထင်တာပဲ
ကိုဗစ်ကူးစက်ပြန့်နှံ့မှုကြောင့်ဝန်ဆောင်မှုလုပ်ငန်းတွေတင်မဟုတ်ဘဲစက်ယုံတွေမှပါလူလျှော့လာရတာပါကုန်ပစ္စည်းထုတ်ပိုးတဲ့စက်ယုံကနေယာယီအလုပ်နားခံထားရသူရှောင်းလင်းပြောပြတာကတော့
အခုတိုးတရာချင်းအဲ့ဒါယောဂါပြန်ဖြစ်လာတဲ့ချိန်ကျတော့တချို့ပြည်နယ်တွေမှာအဲ့ဒါသူတို့လောက်ဆောင်တန်ချလာတာနည်းနည်းပါပါရှိလာတဲ့တော့ကမ္ပဏီကမလဲပတ်နိုင်တော့ဘူးအဲ့ဒါတော့သူတို့နားခိုင်းတယ်လို့lay off လုပ်တယ်လို့ခဏပေါ့သူတို့ပြောက
ြ Zip Recruiter ကလုပ်သားဆိုင်ရာစီးပွားရေးပညာရှင် Julia Pollack ကတော့အလို့အကိုင်းဆုံးရှုံးရတဲ့မိဘတွေကြုံတွေ့နေရတဲ့အခက်အခဲတစ်ခုကကလေးရင်းကြောင်းနေမရှိတာနဲ့လာမဲ့စာတင်နဲ့အွန်လိုင်းကနေကြောက်တက်ကြမဲ့ကလေးတွေကိုစောင့်ရှောက်ကြီးကြပ်ဖို့လိုအပ်နေတာပဲဖြစ်တယ်လို့ပြောပါတယ်။ကပ်ဘေးယောဂါကဆက်ပြီးတော့ဖြစ်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအနေနဲ့ဆက်ပြီးဖွင့်လှစ်ပြီးအခက်အခဲကျော်လွှားဖို့ကြိုးစားကြမယ်ဆိုရင်လည်းအပြည့်အဝပြန်လဲကောင်းမွန်လာဖို့ကနှစ်နဲ့ချီအချိန်ယူရမယ်လို့လည်းစီးပွားရေးပညာရှင်ပိုလတ်ကပြောပါတယ်။
Many businesses are now realizing that the losses they've absorbed will That's changing their whole business strategy.
လက်ရှိမှာတော့အလုံနာခံထားရသူတွေကအစိုးရရဲ့အလုံလက်မဲ့ခံစားခွင့်ရထားပြီမဲ့လို့လဲအလုံသစ်တွေကိုလည်းပြန်ပြီးတော့ရှောက်ထားရှာဖွေနေကြပါသည်ဒါပေမဲ့အလုံသစ်ရနိုင်တဲ့အလားအလာကလည်းထင်သလောက်မလွယ်ပါဘူးဒေါ်အေးအေးညင်းရဲ့အတွေ့အကြုံကတော့
စဉ်းစားတယ်မြင်စဉ်းစားတယ်အမြဲလိုလိုရှောက်တယ်တချို့လူတွေပြောပြရကြရတော့ပေါ့သူတို့ကအများကြီးပထမတော့က lay off တွေပေးထားတော့အခုတကယ်သူတို့အလုပ်တွေပြန် run တဲ့အခါကျတော့သူတို့လူတွေကိုပဲအရင်ပြန်ခေါ်တာပေါ့နော်သူတို့လူတွေကဝင်ပါလဲမြင်းနဲ့ဆိုတော့မှကိုယ်တွေနောက်လူတွေကိုအပြစ်ပြန်ခေါ်မယ်ဆိုတဲ့အကြောင်းကိုပြောတယ်
ရှောင်းလင်းကတော့အလုပ်တစ်ကကျွမ်းကျင်မှုအစ်စ်ပြန်ပြီးတော့လိုအပ်အောင်မယ်လို့ပြောလာပါတယ်
ကျွန်တော်လည်းအဲ့လိုမျိုးထုတ်တာမဟုတ်တဲ့အတွက်ကြောင့်လေအဆိုတော့ဘယ်တော့ကြာမလဲဆိုတော့ကျွန်တော်လည်းမသိဘူးအေးကျွန်တော်လည်းပါဖြစ်ဖြစ်ပေါ့လူပိတာလူဆိုတော့ကိုကနားလဲတယ်ဆိုတော့လွယ်ကူတဲ့သဘောဖြစ်တာပေါ့အဲ့ဒါကြောင့်ကြံလို့ဖို့တော့သိကိုလည်းဟုတ်
မကြာခင်ကလှုပ်ထားတဲ့ AP နဲ့ NORC သုတေသနဌာနရဲ့ပူးရဲစစ်တမ်းကိုခြုံငုံသုံးသပ်ရရင်တော့အမေရိကန်ထက်ဝယ်နီးပါးကသူတို့ကိုယ်တိုင်ဒါမှမဟုတ်လေသူတို့ရဲ့မိသားစုဝင်တွေ COVID-19 ကပ်ဘေးကြောင့်ဝင်ငွေရော့ကြရတယ်လို့ဖြေကြားကြပါတယ်ဒီထဲမှာဆိုရင်28ရာခိုင်နှုန်းကကိုယ်တိုင်ဒါမှမဟုတ်လေမိသားစုဝင်တူဦးအလောက်ကယာယီနားနေရတယ်လို့ဖြေကြားပြီး33ရာခိုင်နှုန်းကတော့အလုတ်ချိန်လျှော့ချခံထားရပါတယ်24ရာခိုင်နှုန်းကတော့လစာမဲ့ခွင့်ယူထိုက်ချရတဲ့အကြောင်းနဲ့29ရာခိုင်နှုန်းကတော့လုတ်အားကလစာလျှော့ချခံထားရတယ်လို့ပြောကြပါတယ်အခုလေးလာကျစစ်တမ်းတစ်အရာတော့အမေရိကန်16ရာခိုင်နှုန်းကအခုလက်ရှိအခြေအနေထက်ရှေ့လျှောက်ငွေရေးကြေးရေးပိုပြီးတော့အခက်တွေ့လာမယ်လို့ပြောဆိုနေကြပါတယ်ရှင်ကျမသင်ကြီးထိုက်ပါ
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်ပါမှာ။မြန်မာနိုင်ငံမှာ November 6ရက်ကျင်းပတော့မယ့်ရွေးကောက်ပွဲကြရင်ဖြီးပရောက်မြန်မာနိုင်ငံသားတွေအနေနဲ့ချိုးတင်မဲဆန္ဒပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပုံစံ15ရှောက်လွှာတင်ဖို့လိုပါတယ်။ကိုရောက်နေတဲ့နိုင်ငံတွေကတန်ယုံတွေစီကိုပေးဖို့ရှောက်ထားရမယ်။ပုံစံ15ရှောက်လွှာတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေကonline ရှောက်လွှာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်စင်ကာပူမလေးရှားထိုင်းတောင်ကိုရီးယားဂျပန်ဩစတြေးလျဗြိတိန်အမေရိကန်နဲ့အိန္ဒိယနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာချိုတင်မဲရှောက်လွှာပုံစံ15ကိုဖြည့်ပြီးတော့သက်ဆိုင်ရာတန်ယုံတွေစီကိုတိုက်ရိုက်ပေးပို့နိုင်အောင်လို့စီစဉ်ပေးထားတာပါမဲပေးကြမယ် website ဖြစ်လာဖို့စတင်အတွေ့ပေါ်သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ကုအလက်ဇန်ဒါအောင်ဖြစ်ပါတယ်American, Britain, India နိုင်ငံတွေမပါသေးဘဲ6နိုင်ငံပဲရှိသေးချိန်မှာမေးမြန်းထားတဲ့စရာကိုအသေးအချာပြောချင်ပါတယ်ရှင်
။ COVID ကာလအတွင်းမှာအလုံးသီးရဲ့အတိုင်းပဲတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့နေမထဲရလို့မရှိရလျောင်ကျွန်တော်တို့ပြပရောက်မြန်မာနိုင်ငံသားများအားလုံးအလွယ်တကူအချိန်ကုန်တက်တာစွာဖြင့်ပုံစံ15ကိုများများတင်ပြီးလေးပေးတဲ့နေ့ကျရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လုတ်ခဲ့တာဖန်တီးခဲ့တာပါအမ
နိုင်ငံရခြားရောက်နေကြတဲ့မြန်မာနိုင်ငံသားတွေအွန်လိုင်းပေါ်မှာပုံစံ15ရှောက်မှာဖြစ်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်းက12ယောက်ရှိပြီးတော့အားလုံးကအွန်လိုင်းပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်အွန်လိုင်းကနေပြီးတော့ meeting နေ့တိုင်းနေ့ပါပေါ့နေ့တိုင်းနေ့ပါ meeting ခေါ်ခဲ့တယ်ဘာအခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပေါ်မယ်ဆိုပြီးတော့စိုင်းနေခဲ့ပါတယ်ဟိုအခက်ခဲတော့ရှိခဲ့ပါတယ်ဒါပေမဲ့အကုန်လုံးစိတ်သူကိုယ်သူနဲ့ကြော်ဖြတ်ခဲ့လို့ဒီအချိန်မှာမဲပေးကြမယ်အခွဲကနေပြီးတော့အောင်မြင်တဲ့ဖန်တီးပေးနိုင်ခဲ့တာပါအမ
တယောက်နဲ့တယောက်ဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေမှာ online ပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုပ်ကြရတဲ့နောက်အချိန်ကလည်းခတ်တူတူအတွင်းမှာလုပ်ကြရတဲ့အခါမှာရောဘလော့ထီပေါ်တော့ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
် online ကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ယုံအသီးသီးကကျွန်တော်တို့ရဲ့ online ကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ယုံနေရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအမှခံချက်ယူထားလဲရှင့
် 哦，罗罗在罗新加坡等于话，就那罗买杯酒没 online 上面先过，阿弟买酒的，阿弟买酒的，真，那真难干的呀罗，啊，苦钱的哟，都变不完没呀的，我偷偷来呗，就那罗个 online 上面先啊，都罗路径的，而且来呢，啊，都购买的过，把熬夜时他的多少，就罗你呢，就那罗个，帮咱上个 online 上面先，我来看买路，要零米吧的。
online form ဖြစ်နိုင်ဖို့နှိပညာပိုင်းကပံ့ပိုးကူညီခဲ့တဲ့ ID နှိပညာရှင်တွေကစင်ကာပူအခြေစိုက် software developer ကိုကေဗင်ဂျော်ကလည်းသူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လုပ်ပေးထားတယ်လို့ရှင်းပြပါတယ်
။ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေသုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နဲ့ပြီးတော့လည်းကူသုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်။အရင်နှိပညာနဲ့မရင်းနှီးတဲ့လူတွေပါနိုင်တယ်။အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့fee လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပုံမှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီဟာလေးတွေသူတို့ဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့ form ဆက်တန်ရုံတခါတည်းမပို့ခင်သူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးတော့ရင်သူတို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလိုလေးတွေကအစားသူတို့ရိုးရိုးလေးပဲစဉ်းစားပြီးတော့design ဆွဲခဲ့တာပါခင်ဗျာအဲ့
တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တည်နဲ့မဖြစ်မနေလုပ်တဲ့အချက်တည်းကဘာလဲဆိုတာနည်းနည်းလေးအဲ့ဒါ step by step ပြောပြပါလား
ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်နိုင်ငံရွေးပြီးတော့လည်းသူဒီ form data တွေမဖြစ်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ checkbox လေးကိုသူက on ပြီးတော့မှသာကျွန်တော်တို့နောက်တစ်ဆင့်သူတို့ set သွားလို့ရပါတယ်ခင်ဗျအဲ့ကောင်ပြီးသွားတော့မှကျွန်တော်တို့ form 15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းပဲဟိုမှာဆိုနာမည်ဘယ်တိုင်း data ကြီးကိုသူတို့လိုချင်လာလဲစတဲ့ information ပေါ့နော်အဲ့ဒီ information တွေကမဖြစ်မနေဖြစ်ရမယ့် data တွေပေါ့အဲ့ဒီ data တွေအကုန်လုံးသူတို့ကဖြစ်ရပါတယ်။မဖြစ်ဘဲနဲ့သူကြော်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူ sub လုပ်ခွင့်မပေးထားပါဘူးခင်ဗျ။နောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမလဲအဲ့ဒါလေးတွေအားစာကျွန်တော်တို့တင်ပေးထားပါတယ်ခင်ဗျ။ user friendly ဖြစ်အောင်ရေကျွန်တော် form မဖြည့်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျ။
အဲ့မှာတခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူရဲ့ကိုယ့်ရဲ့အချက်လက်တွေပါတယ်နောက်တစ်ခုကကြတော့ passport ဟို copy လိုမျိုးဓာတ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်ထိကိုကေဗင်တို့ဘက်ကနေလုပ်ပေးထားပါလဲရှင်ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုယ်နဲ့ပတ်သက်တဲ့ကိုယ့်ရဲ့အချက်လက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်ထိရောဘလောက်ထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့ဒီပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ data တွေအကုန်လုံး encrypt လုပ်ထားတာရှိတယ်ပြီးတော့ကျွန်တော်တို့ဒီတက်မှတ်ထားတဲ့ file တွေအကုန်လုံးတန်ရုံးကိုကျွန်တော်တို့က direct တန်ပို့ပေးရပါတယ်ဟိုကျွန်တော်တို့ရှိမှာတော့ဘယ်လိုမသိတဲ့ရင်တော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျာကျွန်တော် attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏတိန်းထားတဲ့ဟို temporary ပေါ့နော်ဒီတိန်းထားတဲ့ file တွေတော့ရှိတယ်ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျအဓိကတော့တန်ယုံကနေပြီးတော့ဟိုတရှုပ် data တွေကိုတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲ့တန်ယုံကိုပဲကျွန်တော်တို့ကပေးလိုက်တာပါခင်ဗျကျွန်တော်တို့တယောက်မှဝင်ကြည့်လို့လည်းမရပါဘူးခင်ဗျဒီ data တွေအကုန်လုံးကလေ
ဒီတင်တဲ့ form တွေကိုပေါ့နော်တန်ယုံဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှခံချက်ယူထားလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်ပူတန်ယုံကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးတန်ယုံကိုယ်တိုင်ကလက်ခံပေးနေပါတယ်ခင်ဗျကျန်တဲ့တန်ယုံတွေကတော့ကျွန်တော်တို့ဆက်သွယ်နေတာရှိတယ်နောက်စင်ပူတန်ယုံကလည်းကျွန်တော်တို့ကူပြီးတော့ဒါတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြောပြပေးကြပေးတဲ့အချက်အလက်ရပါတော့သူတို့စာလုံးစင်ပူတန်ယုံကနေပြီးတော့လည်းကျွန်တော်တို့တခြားနိုင်ငံတန်ယုံတွေကိုကူပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗျ
မဲပေးချမယ် website မှာပုံစံ15ရှောက်ဟွာတင်နိုင်ဖို့နည်းပညာအရာကူညီခဲ့သူတွေကတယောက်ဖြစ်တဲ့ကိုကေဗင်ဂျော်ဖြစ်ပါတယ်။သူတို့ website ပေါ်မှာ6နိုင်ငံကမြန်မာနိုင်ငံသားတွေအတွက်ပဲစီစဉ်ပေးထားခြင်းမှာမေးမြန်းခဲ့တယ်ဆိုတာကိုအသေးချာပြောချင်ပါတယ်ရှင်။အဲ့ဒီ website ရဲ့လိပ်စာစာလုံးပေါင်းကတော့ maepaykyamal.com ဖြစ်ပါတယ်။ကိုနေထိုင်နေတဲ့မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့November 6ရက်ကျင်းပမယ့်ရွေးကောက်ပွဲမှာချူတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ15ရှောက်လွှာတွေကိုတက်ဆိုင်ရာတန်ရုံတွေစီကိုတတ်မှတ်ထားတဲ့အချိန်အမီမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်မော်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ ကမ္ဘာရေကြီးမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ကမ္ဘာမှာအအောင်မြင်ဆုံးအွန်လိုင်းလုံတန်လိုင်းကြီးဖြစ်တဲ့ Netflix လိုင်းကိုဝယ်ယူကြည့်ရှုသူတွေကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလမှာအများကြီးများလာတာမှာဧပြီလကနေဇွန်လအတွင်းမှာသူတို့ရုပ်သံလိုင်းကိုဝယ်ယူကြည့်ရှုသူအသစ်တစ်ဆယ်သက်သမတက်တန်ရှိခဲ့တာကြောင့်တာမန်အချိန်တွေထက်သုံးစားများခဲ့တာပါ။ဒါကြောင့်မလို့ဇွန်လကုန်အထိစီးရင်ရဆိုရင်ဒီကမ္ဘာလုံးကနေပြီးတော့ Netflix ရုပ်သံလိုင်းကိုလာစဉ်ကြည့်ပြီးဝယ်ယူထားသူပေါင်း193တန်းရှိပြီးတော့သူ့ရဲ့အကြီးဆုံးဈေးကွက်ဖြစ်တဲ့ American ပြည်အောင်စုနဲ့ Canada နိုင်ငံတို့မှာနေမယ်။လာပြီးလိုင်းဝယ်ယူထားသူတန်း90ရှိပါတယ်။အဲ့ထက်မှာ26တန်းနီးပါးကဒီနေ့ရဲ့ပထမနှစ်တဝက်6လအတွင်းမှာ Netflix ကိုလာစင်ကြီးပေးဖို့မှတ်ပုံတင်တဲ့ဖောက်တဲ့သစ်တွေဖြစ်ပါရဲ့။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးတင်ပြီးတော့နိုင်ငံတော်တော်များများမှာအင်ပြေမထွက်ရ၊ညမထွက်ရအမိန့်တွေထုတ်ပြန်လိုက်တာကြောင့်အင်ကားနေပြီးတော့ရုပ်ရှင်နဲ့ရုပ်သံအစီအစဉ်တွေအဆုံကြည့်လို့ရတဲ့ Netflix အပါအဝင် online ရုပ်သံ line တွေမှာဖောက်တဲ့သစ်တွေအများကြီးရခဲ့ကြတာပါ။ဒါနဲ့ဒီ COVID ကပ်ဘေးကြောင့် Hollywood American ရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးရပ်တန့်သွားခဲ့ပြီးတော့ရုပ်ရှင်ထုတ်လုပ်ရေးတွေလည်းမလုံမရှားနိုင်ဖြစ်ခဲ့ရတာမလို့အခုဆိုရင် Netflix အတွက်ရုပ်ရှင်ကားတည်ရုပ်သံဇာတ်လမ်းတည်အများကြီးမရှိတော့တာမလို့သူတို့စီမှာကြည့်စရာတိတ်မရှိတော့ရင်ဖောက်တယ်တွေရောကုန်တာမျိုးဖြစ်နိုင်ပါတယ်။အခုဆိုရင်တချို့ဒေသတွေမှာစီကံတင်းကျပ်မှုတွေလျှော့ပေါ်ပြီးပြီးတော့လုပ်ငန်းတွေပုံမှန်နှီးပါပြန်လည်လဲပတ်ကုန်ပြီဆိုပေမဲ့ Netflix ကတော့ဖျော်ဖြေကန်တာမှာထိတ်ဆုံးကဆက်ပြီးတော့နေရာယူထားနိုင်တယ်လို့ဈေးကွက်စောင့်ကြည့်သူတွေကသုံးသပ်ထားပါတယ်။ Netflix ရဲ့အစုရှယ်ယာဈေးကလည်း COVID-19 ကိုကမ္ဘာကပ်ရောဂါဖြစ်နေစတင်ကျင်းကြတဲ့မတ်လ17ရက်နေ့ကလေးကဆိုရင်90ရာခိုင်နှုန်းတက်လာတာဖြစ်ပါတယ်။
To do what I do.
Director Christopher Nolan ရိုက်ကူးတဲ့ထိုင်းနေရုပ်ရှင်ကရုံတင်မဲ့ရဲ့နောက်တစ်ခါထပ်ပြီးတော့ရွှေ့ရပြန်ပါပြီ။ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ထိုင်းနေရုပ်ရှင်ကကို COVID ကာလလုံးရုပ်ရှင်ရုံတွေပြန်ဖွင့်ဖွဲ့ဥတဲ့ရုံတွေရုပ်ရှင်ကဖြစ်တဲ့ပထမဇူလိုင်18ရက်နေ့မှာတင်မယ်လို့ပြောပြီးတော့နောက်တော့ဇူလိုင်31အဲ့ဒီကနေပြီးတော့ဩဂုတ်7ရက်နေ့ဆိုပြီးတော့ရက်ရွှေ့ထားတာကနေပြီးတော့အခုနောက်ဆုံးထပ်ပြီးတော့ရက်ရွှေ့တော့ဘယ်ရက်ရုံတင်မလဲဆိုတာရက်ထည့်ပြီးတော့မကြေညာတော့ပါဘူး။ဒေါ်လာ100အကုန်ကျခံပြီးတော့တကယ်လေရင်တော့မှဖြည့်စည်းရဲ့ခံမှာတုံးခဲ့တဲ့အဲ့ဒီရုပ်ရှင်ကယုံတင်ဖို့လူများကလည်းစောင့်မျှော်နေတာဖြစ်ပါတယ်။ဒီရုပ်ရှင်ကနဲ့ American ပြည်အောင်စုတွေမကတကဘာလုံးရုပ်ရှင်ယုံသွားတဲ့ယဉ်ကျေးမှုပြန်အစပြုနိုင်မယ်လို့ Director Nolan ကမျှော်လင့်ထားတာဖြစ်ပါတယ်။အခုနောက်ဆုံးပိုးကူးဆက်မှုတစ်ခါထပ်မမြင်ခင်မှာတော့ရုပ်ရှင်ယုံတွေကိုလူကန်းတက်နဲ့လက်ခံပြီးပြန်ဖွင့်မယ်ဆိုပြီးရုပ်ရှင်ကြိုက်ပရိသတ်တွေကိုသူတို့ကတိပေးထားတာဖြစ်ပါတယ်။ဒါမဲ့အခြေအနေကအစမပြေတာမလို့ရုပ်ရှင်ရုံတွေပိတ်ရုပ်ရှင်လုပ်ငန်းတွေရပ်ထားရပြီးတော့ကမ္ဘာမှာရုပ်ရှင်ရုံအများဆုံးပိုင်ဆိုင်တဲ့ကုမ္ပဏီကြီးဖြစ်တဲ့ AMC ရုပ်ရှင်ရုံကုမ္ပဏီကသူတို့ဆက်ပြီးရပ်တည်ဖို့အတွက်ငွေကြေးထောက်ကူအစီအစဉ်တစ်ခုလုပ်ထားရပါတယ်။ AMC ကသူတို့ရုပ်ရှင်ရုံတော်တော်များများကိုဇူလိုင်30ရက်နေ့မှာပြန်ဖွင့်မယ်လို့တော့ရည်မှန်းထားပါတယ်ရှင
်။Girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဇွန်လ29ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပြပါအောင်မယ်။ American ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့သူအောက်လွတ်တော်အမတ် John Lewis ရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်နှုတ်ဆက်ကာရဝပြုနိုင်ဖို့အတွက် Washington မြို့တော်ကလွတ်တော်အဆောက်အဦမှထားရှိမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းမှတ်ကအသက်80မှာမုန်းချိုအိတ်ကန်ချာနဲ့ကွဲလွန်သွားတဲ့အမတ် Lewis ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦမှဒီကနေ့နဲ့အင်္ဂါနေ့နှစ်ရက်ထားရှိမှာပါ။ COVID-19 ကပ်ရောဂါဖြစ်နေချိန်မှာသူ့ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦအရှေ့ဘက်ခြမ်းကလေကားထစ်အပေါ်ဆုံးမှထားရှိမှာဖြစ်ပါတယ်။ တရုတ်နိုင်ငံအနောက်တောင်ပိုင်းချန်ဒူးမြို့ကအမေရိကန်ကောင်စစ်ဝန်ချုပ်ယုံကိုတရုတ်ကထိန်းချုပ်လိုက်ပြီလို့ပြောပါရယ်တရုတ်အစိုးရကပြောထားတဲ့အတိုင်းဒေသစံတော်ချိန်မနေ့ဆယ်နေ့မှာကောင်စစ်ဝန်ချုပ်ယုံပိတ်ခဲ့တဲ့အကြောင်းတရုတ်နိုင်ငံကြားရေးဌာနကကြေညာပါရယ်လွှင့်ထုတ်ထားတဲ့အမေရိကန်အလံချပြီးမနေ့ပိုင်းကြာမှာပဲတရုတ်တာဝန်ရှိသူတစ်ဖွဲ့အစအဦးတွေကိုဝင်ရောက်ထိန်းချုပ်ခဲ့ပါရယ်ဗီယက်နမ်နိုင်ငံမှာအပန်းဖြေပင်လယ်ကမ်းခြေတွေရှိတဲ့ဒန်နန်ကန်ယိုရက်မြို့တဝိုက်ကိုဗစ် -19 အတည်ပြုလူနာတော်တော်များများတွေ့ရှိခဲ့ပြီးတဲ့နောက်ဒေသထဲမှာရှိတဲ့လူပေါင်း 7,000 လောက်ကိုဘေးကင်းရာပြောင်းရွှေ့ပေးနေပါတယ်။ပြည်တွင်းခရီးသွားဧည့်သည်အများစုဖြစ်တဲ့လူ 7,000 လောက်ကိုဘေးကင်းရာပြောင်းဖို့အတွက်အနည်းဆုံး၄ရက်လောက်ကြာနိုင်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဗီယက်နမ်မှာဧပြီလတည်းကဆိုရင်ပထမဆုံးလူမှုအတိုင်းဝိုင်းကြားကူးစက်မှုရှိနေတယ်လို့စနေနေ့ကအတည်ပြုခဲ့ပြီးတဲ့နောက်အာဏာပိုင်တွေကတတိနဲ့စောင့်ကြည့်နေကြတာပါ။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါအခုတနင်္လာနေ့ညအတွက်ရေဒီယိုအတန်လွှင့်မှုကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်မောင်ပါရှင်
This program has come to you from the Voice of America, Washington.